Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American Dance ရဲ့ဇွန်လ6ရက်တနင်္ဂနွေနေ့မနက်ခင်းအစည်းအဝေးလေးကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညောင်ဝဲအောင်ပါခင်ဗျာဒီကနေ့နားဆင်ရမယ့်အစည်းအဝေးတွေမှာတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင
်အာဆီယံမှာတာဝန်တွေကျွန်တော်တို့လက်ပတ်ပြီးတော့ဆန္ဒပြပြီးတော့ကျွန်တော်ပြည်သူရဲ့အသံဝန်နားထောင်ဖို့
အမေရိကန်အပါအဝင်နိုင်ငံတကာကမြန်မာအရေးလှုပ်ရှားမှုသတင်းမှာကြားရရမှာဖြစ်သလိုအိန္ဒိယနိုင်ငံနဲ့နယ်စပ်ဒေသတွေမှာကိုဗစ်ကူးစက်မှုတွေတိုးလာနေတဲ့အကြောင်းတခါကန်ယောဂကြောင့်အစ္စရေးကိုပြောင်းရွှေ့ကြရမယ်ဂျူးလူမျိုးတွေအခက်အခဲတွေ့နေရတဲ့သတင်းနဲ့သတင်းပတ်ဆင်ကဏ္ဍတွေထဲမှာတော့မြန်မာနိုင်ငံကလူအခွင့်အရေးအကြောင်းတင်ဆက်ပေးနေကြဖြစ်တဲ့ဒုအသံအစီအစဉ်နဲ့အတူ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့ရိုဟင်ဂျာဆိုင်ရာမူဝါဒနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းထားတဲ့စနေညသကဝိုင်းအစီအစဉ်ကိုလည်းတင်ဆက်သွားအောင်ပါပါအခုအရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်တင်ကြီးထိုက်တို့ကြီးညာပါလိမ့်မယ်ခင်ဗျာ
မြန်မာနိုင်ငံမှာရှစ်အနာတိတ်နာလေးလာကျော်လာချိန်မှာပဲဆန္ဒပြလှုပ်ရှားမှုတွေအပြင်အာဏာပိုင်တွေကိုခုခံတိုက်ခိုက်မှုတွေကြောင့်ထိခိုက်သေးခြင်းမှုတွေလည်းရှိနေပါတယ်အေရီတိုင်းဒေသကြီးကျုံပြိုမြို့နယ်ဇရေရိုးအုပ်စုလှေဆွဲကြီးရွာမှာစနေနေ့မနေ့ပိုင်းကစစ်တပ်နဲ့ဒေသခံတွေအကြားအပြန်အလှန်ပစ်ခတ်ကြပြီးတေဆုံးဒဏ်ရာရတာတွေရှိခဲ့ပါတယ်။၃ယောက်ထက်မနည်းတေဆုံးတယ်လို့သတင်းတွေမှာဖော်ပြနေပေမဲ့အတိတော့မပြုတ်နိုင်သေးပါဘူး။လက်နက်တွေရှိနေတဲ့ဆိုရဲတန်တရားနဲ့ရွာသားတူကိုဖမ်းဖို့စစ်တပ်ကလာရမှာပောက်ကွဲမှုဖြစ်ခဲ့ပြီးအပြန်အလှန်ပစ်ခတ်ကြတာလို့ဒေသခံတူက Rogers သတင်းဌာနကိုပြောပါတယ်။ကချင်ပြည်နယ်ရွှေကူမြို့မြောက်ပိုင်းရဲစခန်းတစ်ခုကိုကချင်လွတ်လပ်ရေးတပ်ဖွဲ့ KIA နဲ့ပူးပေါင်းပြီးတောက်ကြံနဲ့နှောင်းပိုင်းကတိုက်ခိုက်ခဲ့တယ်လို့ရွှေကူပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကသတင်းထုတ်ပြန်ထားတယ်လို့ရှမ်းပြည်နယ်မိုးပြဲမြို့မှာလည်းတောက်ကြံညနေပိုင်းကမိုးပြဲပြည်သူ့ကာကွယ်ရေးတပ်ဖွဲ့နဲ့စစ်တပ်ကြားတိုက်ပွဲတွေဖြစ်ပွားပြီးစစ်တပ်ဘက်က၄ယောက်ကြာဆုံးခဲ့တယ်လို့မိုးပြဲပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ကယားပြည်နယ်ဒီမော့ဆွေမြို့မှာတော့စနေနေ့မနေ့ပိုင်းကပြစ်ခတ်တိုက်ခိုက်မှုတွေရှိနေတယ်လို့ကရင်ပြည်အမျိုးသားကာကွယ်ရေးအဖွဲ့ KNDF ပြန်ကြားရေးတာဝန်ရှိသူတဦးကပြောပါတယ
်ဒီနေ့တော့ဆက်လက်ပြစ်ခတ်တာတော့ဘာလို့တော့ရှိတော့ပေါ့ကျွန်တော်တို့ KNDF ပြစ်ခတ်စီရတော့တရားရင်အားတိုက်ပွဲတော့မခါမှာမြန်မာလူဖဲတော့ဒီလိုစကားတွေကနေပြစ်ထွက်တယ
်ရှမ်းပြည်နယ်တောင်ပိုင်းကမိုးပြဲမြို့မှာတော့တောက်ကြံညနဲ့စနေနေ့မနေ့ပိုင်းတွေမှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ် PDF တို့ကြားတိုက်ပွဲတွေဖြစ်ခဲ့ကြတယ်လို့မိုးပြဲဒေသခံက VOA ကိုပြောပါတယ်ဒီတိုက်ပွဲတွေအတွင်းစစ်ကောင်စီကနေမိုးပြဲမြို့ကန်တချို့ကိုဖမ်းဆီးပြီးလူသားတိုင်းကပြုလုပ်ခဲ့တယ်လို့လည်းမြို့ကန်ကပြောပါတယ်ဒီမော့ဆိုးမြို့နယ်နဲ့မိုးပြဲမှာတိုက်ပွဲတွေဖြစ်ပွားနေတာနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရကိုမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့မရပါဘူးမြန်မာနိုင်ငံမှာဒီရက်ပိုင်းအတွင်းကိုဗစ်အတည်ပြုလူနာတိုးလာနေပြီးတောက်ကြံတွေကတော့အတည်ပြုလူနာ200ကျော်နဲ့အများဆုံးဖြစ်သွားတယ်လို့ချင်းပြည်နယ်တွန်းဆန်မှာတော့3ဦးသေဆုံးခဲ့ရပါတယ်။ဒီယောဂကူးစက်မှုကိုအိန္ဒိယနဲ့နယ်စပ်ချင်းကပ်နေတဲ့ချင်းပြည်နယ်ဘက်မှာအများဆုံးတွေ့ရပြီးပိုးတွေ့လူနာ200ဝန်းကျင်လောက်ရှိနေတယ်လို့ပိုးတွေ့လူနာ900ကျော်ရှိနေတဲ့သခိုင်းတိုင်းကဒုတိယအများဆုံးနဲ့ရန်ကုန်တိုင်းမှာတော့100နီးပါးနဲ့တတိယအများဆုံးဖြစ်နေတယ်လို့ကျန်းမာရေးဆိုင်ရာသတင်းပြန်ကြားရေးအဖွဲ့ဝင်ဒေါက်တာခင်ခင်ကြီးကဒီသတင်းဖတ်ထဲမှာပဲ VOA ကိုပြောကြားခဲ့ပါတယ်။ဂျီခါကဒေါက်တာထန်ရှင်းခိုင်ကလည်းတွန်းဆန်မြို့နယ်ထဲမှာဒီခုရပိုင်းတွင်တေဆုံးရသူ6ဦးတည်းမနည်းရှိနေတယ်လို့ပြောပါတယ
်။ဒီကားစီးရုံမှာကျွန်တော်9ယောက်တေဆုံးသွားပါပြီကိုဗစ်နဲ့။ဒီတော့ကျွန်တော်တို့တွန်းဆန်မှာတော့မနေရဘူးနော်။တေဆုံးသွားတဲ့လူနာတယောက်ကိုကျွန်တော်တို့အလောင်းကိုစစ်လိုက်တော့ကိုဗစ် positive ဖြစ်ပါ။
တွန်းဆန်မြို့နယ်အတွက်ရောသခိုင်းတိုင်းအတွက်ပါ stay at home နေရင်တွေမှာပဲနေဖို့ကန့်သက်တမ်းမြင့်မိတ်တွေချထားပါတယ်။စစ်တပ်အာဏာသိမ်းခဲ့တဲ့နောက်စေဝန်တန်းအများပြားဟာအကြမ်းမဖက်အာဏာပိစံနဲ့စီရင်လှုပ်ရှားမှုမှာပါဝင်နေတာကြောင့်ကိုရိုနာဗိုင်းရပ်စ်ရောဂါပိုးရှိမှရှိစမ်းသပ်ဆစ်ဆင်းမှုနဲ့ကျန်းမာရေးဝန်ဆောင်မှုတွေကိုတည်တည်ချာချာမလုပ်နိုင်ပဲဖြစ်နေတာပါ။အိန္ဒိယနယ်စပ်မြို့ဖြစ်တဲ့ချင်းပြည်နယ်တွန်းဆန်ဂျီခါအပြင်ဖလမ်နဲ့တီတိမ်မြို့တွေမှာဒီရောဂါကူးစက်မှုအများပြားတွေ့နေရတယ်လို့သခိုင်းတိုင်းတဲ့ကတမူးနယ်စပ်မြို့မှာပါအများပြားတွေ့နေရတာကြောင့်အိန္ဒိယမှာစတင်ဖြစ်ပွားတဲ့ဗီဇာပြောင်းပို့သည့်ကူးစက်မှုနဲ့ကယောဂတက်တရလှိုင်းနဲ့ကျုံရမှာကိုကျမရဲ့ပညာရှင်တွေစိုးရိမ်နေကြတာဖြစ်ပါတယ်။ထိုင်းနယ်စပ်မှာလည်းရှမ်းပြည်နယ်တာချီလိပ်တနင်္သာရီတိုင်းတနင်္သာရီမြို့တွေမှာကူးစက်မှုတွေတိုးလာနေတာပါ။ တရုတ်နိုင်ငံအရှေ့တောင်ပိုင်းဂွမ်ဂျိုးခရိုင်တွေကလူဦးရေ73သန်းကျော်နေထိုင်တဲ့ဂွမ်ဂျိုးမြို့မှာမေလကုန်ပိုင်းကစပြီးကိုဗစ် -19 ကူးစက်မှုတွေတိုးလာတာကြောင့်ရောဂါထိန်းချုပ်ဖို့ကန့်သက်တဲ့အစီအစဉ်တွေကိုတိုးမြှင့်လိုက်ပါတယ်တရုတ်နိုင်ငံမှာစနေနေ့ကကိုဗစ် -19 ကူးစက်သူအတည်ပြုလူနာ24ယောက်ရှိတဲ့အထက်7ယောက်ကဂွမ်ဂျိုးခရိုင်ကပါရောဂါကူးစက်မှုတွေတိုးလာနေတဲ့အတွက်အာနာပိုင်းတွေကဒီသတင်းပတ်အစောပိုင်းကစပြီးတွာလာလှုပ်ရှားမှုတွေကန့်သက်ထားတာကိုအခုနောက်ထပ်စီးပွားရေးလုပ်ငန်းတွေနဲ့လူမှုရေးဆိုင်ရာတွေမှာပါကန့်သက်မှုထပ်တိုးလိုက်တာဖြစ်ပါတယ်။မြေယောယထားဘူတာယုံတရာစင်လောက်ကိုပိတ်ထားလိုက်သလိုဂွန်ဂျိုးမြို့နန်ရှားရက်ွက်ထဲကအစားတောက်ဆိုင်တွေအတွက်ဆိုင်တဲထိုင်စားဝတ်ကိုပိတ်လိုက်ပြီးလေ့ကျင့်ခန်းလုပ်တဲ့အားကစားယုံတွေလိုလူများလာရောက်တဲ့နေရာတွေကိုတော့ယာယီပိတ်ထားပါတယ်။ဒါအပြင်နမ်ရှားဟေဒူးနဲ့ကုံခွာရက်ွက်နေဒေသခံတွေနဲ့အဲ့ဒီဒေတာကိုဖြတ်သွားတဲ့လူတိုင်းကိုဗစ် -19 ပိုးရှိမှရှိစမ်းသပ်စစ်ဆေးဖို့အမိန့်ထုတ်လိုက်တာပါတရုတ်နိုင်ငံမှာ Sinovac Biotech ထုတ်ကိုဗစ် -19 ကာကွယ်ဆေးကိုအသက်18နှစ်နဲ့ထက်ကိုပဲထိုးပေးဖို့သတ်မှတ်ထားရကနေအခုအသက်3နှစ်ကနေ18နှစ်ကြာလူငယ်တွေအတွက်ပါအရေးပေါ်သုံးခွင့်ပြုလိုက်ပြီလို့တောက်ကြံတွေကအစိုးရရုပ်တံကအကြေညာပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းမှာမုတ်တုံမိုးအပြင်းထန်ရွာသွန်းခဲ့တဲ့အတွက်စနေနေ့ကဒုက္ခသည်စခန်းတွေမှာမြေပြိုရာတွေဖြစ်ပြီးရိုဟင်ဂျာမွတ်စလင်ဒုက္ခသည်2ဦးသေဆုံးသွားတယ်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောပါတယ်။မြေပြိုရာကြောင့်အမျိုးသား2ဦးနဲ့အမျိုးသမီး2ဦးသေဆုံးသွားတဲ့သတင်းရထားပြီးအသေးစိတ်သိရဖို့အတွက်စ조사နေပါတယ်လို့ဒုက္ခသည်ရေးကြီးကြပ်ကင်တွေရတဲ့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူမိုဟာမက်ရှမ်ဆုဒိုဇာက Reuters သတင်းဌာနကိုပြောပါတယ်။ကမ္ဘာမှာအကြီးအမားဆုံးဒုက္ခသည်တွေနေထိုင်ရတဲ့နေရာအဖြစ်ရိုဟင်ဂျာဒုက္ခသည်တသန်းလောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံကွန်ဂရက်စ်ပဇာခရိုင်ကဒုက္ခသည်စခန်းထဲမှာစုပြုံနေနေကြတာပါလွန်ခဲ့တဲ့၄နှစ်ကရခိုင်ပြည်နယ်မှာစစ်တပ်ကစစ်ဆင်ရေးလုပ်ရှင်းလင်းချိန်အတွင်းဘင်္ဂလားဒေ့ရှ်ဖက်ရိုဟင်ဂျာမွတ်စလင်တွေထွက်ပြေးသွားကြတာဖြစ်ပါတယ်ရိုဟင်ဂျာလို့ခေါ်ဆိုရကိုမြန်မာနိုင်ငံကအတိအမှတ်ပြုမထားပေမဲ့2020နိုဝင်ဘာရွေးကောက်ပွဲမှာအနိုင်ရတဲ့လွှတ်တော်အမတ်တွေပါဝင်တဲ့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကဖွဲ့စည်းထားတဲ့ကြာကာလအမျိုးသားညီညွတ်ရေးအစိုးရ NUG ကတော့ရိုဟင်ဂျာလို့ခေါ်ဆိုတာကိုတည်ဝင်အသိမှတ်ပြုထားပါတယ်။ဒါအပြင်ရိုဟင်ဂျာတွေကိုနိုင်ငံသားအဖြစ်အဟံတားဖြစ်စေတဲ့1982ခုနှစ်နိုင်ငံသားဖြစ်မှုဆိုင်ရာဥပဒေကိုဖျက်သိမ်းမယ်ဆိုတာအပါအဝင်ရိုဟင်ဂျာအရေး NUG ရဲ့မူဝါဒတွေကိုပြီးခဲ့တဲ့ရက်ပိုင်းကပဲထုတ်ပြန်ကြေညာထားပါတယ်။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်မြန်မာနဲ့အာရှဒေသကထူးခြားတဲ့သတင်းတွေကိုဒေါခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်VOA American တန်ရဲ့တင်းငွေနေနဲ့မနက်ခင်းအစီအစဉ်လေးကိုဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတော့နိုင်ငံတကာကုမ္ပဏီကြီးတွေအပေါ်အခွန်စည်းချက်ဖို့ G7 ထိပ်သီးအစည်းအဝေးမှာသဘောတူညီလိုက်ကြတဲ့အကြောင်းအပါအဝင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မတ်တင်ကြီးထိုက်ကတင်ပြมาဖြစ်ပါတယ်
။ VOA မြန်မာပိုင်းစီစဉ်ရဲ့တင်းငွေနေနဲ့မနက်ခင်းနိုင်ငံတကာသတင်းတွေကိုဆက်လက်ချညာပေးနေပါတယ်။ Google, Facebook, Apple နဲ့ Amazon တို့လိုနိုင်ငံတကာလုပ်ငန်းကြီးတွေပေါ်မှာကမ္ဘာတလွအခွန်တွန်းမြန်ကောက်ခံရေးအတွက်အမေရိကန်ဗြိတိန်နဲ့တခြားဆက်မှုထိပ်သီးနိုင်ငံတွေစနေနေ့မှာသမိုင်းဝင်သဘောတူညီချက်ရရှိခဲ့ပါတယ်။ဒီဆောင်ရွက်ချက်ဟာဆိုရင် COVID-19 ဒဏ်သင့်ခဲ့တဲ့အစိုးရတွေအတွက်ဒေါ်လာတန်ထောင်ပေါင်းများစွာတွန်းမြန်ရရှိစေရေးအထောက်အကူဖြစ်နိုင်ပါတယ်။ကမ္ဘာလုံးဆိုင်ရာလုပ်ငန်းအခွန်ကိုအနည်းဆုံး15ရာခိုင်နှုန်းထိကောက်ခံရေးဆက်မှုထိပ်သီး9နိုင်ငံသဘောတူခဲ့တာဖြစ်ပါတယ်။ကုမ္ပဏီတွေအနေနဲ့သူတို့ရောင်းချတဲ့နိုင်ငံတွေမှာပို့ပြီးတော့အခွန်ဆောင်ရမှာဖြစ်ပါတယ
် G7 finance ministers have reached a historic agreement to reform the global tax system
ကမ္ဘာနည်းပညာခင်းနဲ့လာရောညီတွေဖြစ်မဲ့ကမ္ဘာတလွန်အခွန်စည်းချက်မှုပြုပြင်ပြောင်းလဲရေး G7 ဘဏ္ဍာရေးဝန်ကြီးတွေကြားတမိုင်းဝင်သဘောတူညီချက်ရရှိခဲ့ကြောင်းဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာနှစ်ရက်ကြာအစည်းအဝေးကိုဦးဆောင်ကျင်းပခဲ့တဲ့ဗြိတိန်ဘဏ္ဍာရေးဝန်ကြီး Rishi Sunak ကပြောခဲ့တာပါလန်ဒန်မြို့လယ်ဘတ်ကင်ဟမ်နန်းတော်အနီးက19ရာစုအင်ဂျီတလုံးမှာကျင်းပခဲ့တဲ့ G7 ဘန်ဒါယီဝန်ကြီးတွေရဲ့အစည်းအဝေးဟာဆိုရင်ကပ်ဘေးယောဂါကြီးစခဲ့ပြီးနောက်ပိုင်းပထမဆုံးလူချင်းတွေ့ဆုံဆွေးနွေးမှုလည်းဖြစ်ပါတယ်။မကြုံစဘူးထူးခြားတဲ့ဒီဆုံးဖြတ်ချက်ကြောင့်ကမ္ဘာတလွအခွန်စည်းချက်မှုမှာ စီမံစည်းကမ်းရောရဲမှုတွေကိုအဆုံးသတ်သွားစေမယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးဂျဲနက်ယယ်လင်ကပြောပါတယ်။ဒီသဘောတူညီချက်ဟာကမ္ဘာတစ်လွှာကအခွင့်ရှောင်နေသူတွေအတွက်တော့သတင်းစိုးကြီးဖြစ်ကြောင်းဂျာမနီဘဏ္ဍာရေးဝန်ကြီးကပြောပါတယ်။ကမ္ဘာတစ်လွှာအကောက်ခွန်နှုန်းတာအနည်းဆုံး15ရာခိုင်နှုန်းသတ်မှတ်ချက်ဟာဆိုရင်အိုင်ယာလန်လိုနိုင်ငံတွေမှာတော့ပုံမှန်ထက်များနေတာဖြစ်ပေမဲ့လည်းစက်မှုထိပ်သီး G7 နိုင်ငံတွေမှာတော့အနည်းဆုံးသတ်မှတ်ချက်ထက်လျော့နေနေပါတယ်။ Amazon နဲ့ Google လုပ်ငန်းကြီးတွေကအခုသဘောတူညီချက်ကိုကြိုးဆိုပါတယ်။ Facebook လုပ်ငန်းကြီးဘက်ကတော့အခွန်ပိုဆောင်ဖို့ဖြစ်နိုင်ခြေရှိတယ်လို့ပြောဆိုထားပါတယ်ရှင်။အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ရဲ့ကုန်သွယ်ရေးဝန်ကြီးတွေCOVID-19 ကာကွယ်ဆေးနဲ့ဆက်ဆက်ကုန်စည်စီးဆင်းမှုတွက်လန့်မြန်ဆန်စေရေးစနေနေ့ကသဘောတူခဲ့ကြပြီမဲ့တွင်းကုန်ကွန်ဖယ်ရှားရေးမှာတော့သဘောတူညီချက်မရပါဘူး APEC အဖွဲ့ဝင်22နိုင်ငံအနေနဲ့ကာကွယ်ဆေးနဲ့ဆက်ဆက်စီးပစ္စည်းတွေနေဆက်ဖြတ်ကျော်တည်ယူမှုမှာလိုင်းနာဆောင်ရွက်ပွဲလမ်းညွှန်ချက်တွေကိုသဘောတူကြရေးအစီအဝေးလက်ခံကျင်းပတဲ့နယူးဇီလန်နိုင်ငံကလိုလားခဲ့ကြောင်းသတင်းရှင်းပြတဦးကအစီအဝေးမတိုင်ခင်မှာ Reuters ကိုပြောဆိုထားပါတယ်ကမ္ဘာတစ်လွှာရင်ဆိုင်နေရတဲ့ကပ်ဘေးကြီးကို APEC အနေနဲ့ဆက်ဆက်တုံ့ပြန်ဆောင်ရွက်မှုကိုပြသနိုင်ရေးအတွက်သဘောတူညီချက်တစ်ခုရဖို့လိုအပ်ကြောင်းနယူးဇီလန်ကယုံကြည်ထားတာပါ COVID-19 ကာကွယ်ဆေးနဲ့ဆက်ဆက်ကုန်စည်တွေကိုရေချောင်းလေချောင်းစိတ်ကန်းတွေကနေတည်ယူပို့ဆောင်ရေးမြန်ဆန်အောင်ဆောင်ရွက်မယ်လို့အစီအဝေးပြီးထုတ်တဲ့ကြေညာချက်မှာ APEC ဝန်ကြီးတွေကပြောဆိုထားပါတယ် COVID-19 ကာကွယ်ဆေးနဲ့ဆက်ဆက်ကုန်စည်တွေကိုနေဆက်မှာအခွန်စည်းချက်မှုကိုတနိုင်ငံချင်းစီကပြန်လည်သုံးသပ်ရေးအထူးသဖြင့်တိုက်တွန်းကြောင်းနဲ့ပြည်တွင်းလူထုအတွက်ဒီကုန်စည်တွေဈေးလျှော်ပေးနိုင်ရေးသက်ဆိုင်ရာနိုင်ငံတစ်ခုချင်းစီကစဉ်စားသုံးသပ်ဆောင်ရွက်မယ်အကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်ရှင်။ပါကစ္စတန်နိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုတိုက်ဖျက်ရေးအကူအညီဖြင့်အမေရိကန်ကပေးပို့တဲ့အရေးတကြီးလိုအပ်နေတဲ့ဆေးဘက်ဆိုင်ရာပစ္စည်းတွေတင်ဆောင်လာတဲ့လေယာဉ်ဟာစနေနေ့မှာပါကစ္စတန်ကိုဆက်ရောက်ပါတယ်။အမေရိကန်ဘက်ကပေးပို့လှူဒန်းတဲ့အထက်မှာပါကစ္စတန်ကတောင်းဆိုထားပြီးအရေးတကြီးလိုအပ်နေတဲ့ကျန်းမာရေးလုံသားဒုံ PPE တောင်းချီပါဝင်သလိုအောက်ဆီဂျင်တိုက်နဲ့အောက်ဆီမီတာတွေနဲ့တခြားဆေးဘက်ဆိုင်ရာပစ္စည်းတွေပါဝင်ကြောင်းအမေရိကန်သံရုံးကပြောပါရယ် COVID-19 ကပ်ဘေးရောဂါတိုက်ဖျက်ရေးမှာမိဖက်ပါကစ္စတန်အစိုးရနဲ့အတူအမေရိကန်ဘက်ကဆက်လက်ပူးပေါင်းဆောင်ရွက်နေကြောင်းအမေရိကန်သံရုံးယာယီတာဝန်ခံကလည်းပြောပါရယ် COVID-19 ရောဂါဒဏ်ခံရသူတွေကိုပြုစုဆောင်ရှောက်ရေးအတွက်အသက်ရှူဆက်အလုံးရင်200ပါဝင်ပါကစ္စတန်ရဲ့ COVID-19 တိုက်ဖျက်ရေးအတွက်အမေရိကန်ဒေါ်လာ140ကျော်ကူညီခဲ့ပြီးလည်းဖြစ်ပါတယ်။အသက်ကယ်ကုသမှုကူးစက်မှုစောင့်ကြည့်ဖော်ထုတ်မှုအရေးပေါ်အခြေအနေအတွက်ကြိုတင်ပြင်ဆင်မှုတို့အတွက်လည်းငွေကြေးထောက်ပံ့ချထားမှုတို့ပါတဲ့ဒီအကူအညီတွေကြောင့်ပါကစ္စတန်နိုင်ငံတဝန်းကလူပေါင်း2000ကျော်အတွက်အထောက်ပံ့ဖြစ်စေတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။အမေရိကန်ရဲ့ကူညီထောက်ပံ့မှုအတွက်ပါကစ္စတန်အစိုးရကအထူးချေးဇူးတင်ကြောင်းပါကစ္စတန်နိုင်ငံခြားရေးဌာနပြောခွင့်ရဇာဟစ်ဟာဖစ်ချောက်ဒရီကပြောပါတယ်။လူဦးရေသန်း220လောက်ရှိတဲ့ပါကစ္စတန်မှာပြီးခဲ့တဲ့နှစ်အစောပိုင်းကကပ်ဘေးရောဂါစတင်ပြန့်နှံ့ခဲ့ပြီးနောက်ဗိုင်းရပ်စ်ကူးစက်ခံရသူအနည်းဆုံး9,300ရှိပြီးဒီထဲက2,100ကျော်သေဆုံးခဲ့ရပြီးဖြစ်ကြောင်းလည်းဖော်ပြထားပါတယ်။အမေရိကန်ပံ့ပိုးမှုပါတဲ့ကုလသမဂ္ဂရဲ့ COVAX အစီအစဉ်အရပါကစ္စတန်နိုင်ငံက Oxford နဲ့ AstraZeneca ရဲ့ COVID-19 ကာကွယ်ဆေး 1.2 တန်ရရှိပြီဖြစ်ပါတယ်။ကုလသမဂ္ဂရဲ့ COVAX အစီအစဉ်အတွက်အမေရိကန်ဘက်ကဒေါ်လာ2,000ထည့်ဝင်ထားပြီးဖြစ်တယ်လို့လာမယ့် 2022 ခုနှစ်မှာနောက်ထပ်ဒေါ်လာ2,000ထပ်မံထည့်ဝင်ဖို့လည်းကြေညာထားပါတယ်ရှင်။အိန္ဒိယနိုင်ငံမြို့တော် New Delhi မှာတနေ့တာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအမြင့်ဆုံး 3,900 ထိစီမံခန့်ခွဲနိုင်အောင်ကျူတင်ပြင်ဆင်နေတဲ့အကြောင်းမြို့တော်အုပ်ချုပ်ရေးမှုကပြောပါတယ်။တချိန်တည်းမှာပဲအသွာအလာတမ်းမြေပိတ်ပင်မှုတချို့ကိုဖြည့်လျှော့ကြောင်းဇွန်လ9ရက်စနေနေ့ကကြေညာပါတယ်
။သူ37,000ကိုတရစေ base mana ja raha hai 37,000
ကိုကူးစက်မှုပေါင်းအမြင့်ဆုံး 3,900 ထိစဉ်းစားတွေ့ချက်ပြီးလိုအပ်တာတွေကိုပြင်ဆင်နေတဲ့အကြောင်းဒေးလီအုပ်ချုပ်ရေးမှုအာဗင်ကေဂျရီဝေါ်ကပြောခဲ့တာပါ။ဧပြီလ20ရက်နေ့မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသစ် 28,395 ဦးအထိမြင့်ဆုံးရောက်ရှိခဲ့တာပါ။နယူးဒေလီမြို့တော်မှာအောက်ဆီဂျင်တန်ကြိမ်420တူလောင်ထရှိရေးကိုလည်းပြင်ဆင်နေကြောင်းဒေးလီအုပ်ချုပ်ရေးမှုကသတင်းစာရှင်းလင်းပွဲမှာပြောပါရယ်။အသွားလာဓာတ်မြေကန့်သက်ချက်တချို့ကိုဖြည့်လျှော့ပေးပြီးစိုင်းတွေကိုလည်းရက်သတ်မှတ်ချက်နဲ့ပြန်ဖွင့်ခွင့်ပြုမဲ့ဒေသတွေထဲမှာအိန္ဒိယပြည်ထောင်စုအစိုးရရုံးထိုင်ရာမြို့တော်ဒေးလီလည်းပါဝင်ပါရယ်။ ဆိုင်နံပါတ်စုံကနန်းရှိတဲ့ဆိုင်တွေကတရက်ဖွင့်ပြီးနောက်တစ်နေ့မှာမကနန်းတဲ့ဆိုင်တွေကတစ်လှည့်ဖွင့်ကြရမှာပါပြီးခဲ့တဲ့24နှစ်အတွင်းအိန္ဒိယတနိုင်ငံလုံးအတိုင်းအတာအရကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသစ်တသိန်း2000ကျော်ရှိခဲ့ပြီးသေဆုံးသူ3300ကျော်ရှိခဲ့ပါတယ်တနိုင်ငံလုံးကူးစက်မှုစုစုပေါင်းက 28.69 သန်းရှိပြီးလူပေါင်း 34000 ကျော်သေဆုံးခဲ့ရပြီလည်းဖြစ်ပါတယ်ရှင်
ဒီနေ့ကိုဒေါခင်မျိုးသက်နဲ့မတ်တင်ဂီထိုက်တို့ပြောပြခဲ့ကြတာပါခင်ဗျာ။သောရရှင်နေအခုနားဆင်နေရတာကတော့ VOA ရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်နဲ့ပဲဖြစ်ပါတယ်။အခုဆက်လက်ပြီးသတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာပါခင်ဗျာ။အရင်ဦးဆုံးတော့နိုင်ငံတကာကမြန်မာရေးလှုပ်ရှားမှုတွေကိုတင်ပြပေးမှာဖြစ်ပါတယ်။မြန်မာအရေးဂျာဝင်ဖြည့်ရှင်းမှုဂျိုးပန်းရမှာအရှိတောင်အာရှနိုင်ငံများအသင်းအာဆီယံအနေနဲ့အာဏာသိမ်းစစ်ကောင်စီနဲ့သာဆက်ဆံမယ်ဆိုရင်ထိရောက်နိုင်မှာမဟုတ်ကြောင်းမြန်မာရေးလှုပ်ရှားသူတွေရဲ့စနေနေ့ကဆန္ဒပြပွဲမှာပြောဆိုလိုက်ကြပါတယ်မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးနောက်ပိုင်းကြုံနေရတဲ့နိုင်ငံရေးအခြေတဲတွေကိုဖြေရှင်းဖို့တက်ဆိုင်သူအားလုံးနဲ့ဆွေးနွေးဖို့ကိုလည်းအမေရိကန်နဲ့ကနေဒါနိုင်ငံကဆက်အနာသိမ်းမှုစန့်ကျင်ရေးဆန္ဒပြပွဲတွေမှာအာဆီယံအသင်းကိုတိုက်တွန်းလိုက်ကြတဲ့အကြောင်းကိုတင်ပြခြင်းပါတယ်ခင်ဗျာအာဏာသိမ်းစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအွန်လိုင်းနဲ့တွေ့ဆုံဖို့အာဆီယံအသင်းကြီးကဆေးလွှတ်လိုက်တဲ့ Brunei ဒုနိုင်ငံသားရေးဝန်ကြီးနဲ့အာဆီယံအတွင်းမှုချုပ်တို့ရဲ့တောက်ကြနေမြန်မာနိုင်ငံခရီးစဉ်နဲ့တိုက်တိုက်ဆိုင်ဆိုင်ဆိုသလိုပဲမြန်မာအရေးအာဆီယံကဂျာဝင်ဖြည့်ရှင်းဖို့အားထုတ်မှုအပေါ်မှာနိုင်ငံတကာရောက်မြန်မာအရေးလှုပ်ရှားသူတွေရဲ့ဝေဖန်မှုတွေလည်းထွက်ပေါ်လာတာပါဝါရှင်တန် DC အခြေစိုက် Anti Dictatorship in Burma အဖွဲ့ဦးဆောင်သူတူဖြစ်တဲ့ဦးရင်အေးကတော့မြန်မာပြည်နာပြည်လည်ရေးမှာအာဆီယံအနေနဲ့သက်ဆိုင်သူတွေအားလုံးကိုတွေ့ဆုံဆွေးနွေးအဖြေရှာဖို့လိုတယ်လို့စနေနေ့ဆန္ဒပြပွဲအတွင်းတိုက်တွန်းသွားပါတယ
်အာဆီယံရဲ့လက်ရှိလှုပ်ဆောင်နေလှုပ်ဆောင်ရက်ကကျွန်တော်တို့ပြည်သူလူထုအတွက်လုံးဝအကျိုးမရှိပါဘူးဒါကြောင့်ပြည်သူလူထုကလုံးဝလက်မခံဘူးဆိုတာကိုကျွန်တော်အရင်ဆုံးတင်ပြခြင်းပါတယ်အဲဒီကိစ္စနဲ့ပတ်သက်ပြီးတော့လည်းကျွန်တော်အနေနဲ့ဝါရှင်တန် DC မှာရှိတဲ့အာဆီယံတန်ရုံးတွေအာဆီယံမြန်မာတန်ရုံးတွေကျွန်တော်တို့လက်ပတ်ပြီးတော့ဆန္ဒပြပြီးတော့ကျွန်တော်ပြည်သူရဲ့အသံကိုနားထောင်ဖို့အထူးသဖြင့်တော့တကယ်တမ်းပြဿနာကိုဖြေရှင်းနေတယ်ဆိုလို့ချင်းလူသက်စစ်ကောင်စီတစ်ဖက်တည်းကိုနားမထောင်ဘဲနဲ့ကျွန်တော်တို့ပြည်သူကနေတင်ပြထားတဲ့ကျွန်တော်NUG နဲ့ CRPA ရှိပါတယ်အဲဒီကအတန်တွေလည်းနောက်ထပ်သစ်ပါတယ်လို့ကျွန်တော်တင်ပြထားတာရှိပါတယ်ပြည်အနာရှင်အတွက်ပဲအကျိုးသက်ရောက်စေမဲ့အာဆီယံလို့ရတဲ့ရတန်းကရက်ဖို့ကျွန်တော်ဆက်လိုက်ပြီးတော့တောင်းဆိုနေပါတယ်အဓိကကတော့မြန်မာပြည်ရေးကိုကူညီမယ်ဆိုရင်ပြည်သူအတန်ကိုနောက်ထပ်သစ်တာပါဗျဖြည့်ရှင်းမယ်ဆိုရင်နှစ်ဖက်လုံးကိုနောက်ထပ်အောင်အဲဒါကြောင့်မှသူတို့ဘာလို့သစ်နေဆိုတာစပေါ်လာမယ်အဲ့လိုမျိုးပဲနဲ့တစ်ဖက်သက်လုံးတဲ့လှုပ်ဆောင်ချက်ကဘယ်လိုမှအောင်ပြန်မှာမဟုတ်ပါဘူ
းအမေရိကန်အပါအဝင်နိုင်ငံတကာကမြန်မာအရေးလှုပ်ရှားမှုတွေမှာတော့တိုင်းရင်းသားအင်အားစုတွေကလည်းပါဝင်နေတာဖြစ်ပါတယ်မြောက်ကယ်ရိုလိုင်းနားပြည်နယ်ကလာတဲ့ကရင်နီလူငယ်အယောက်30ကျော်ကလည်းကယားပြည်နယ်အတွင်းရိခါဖြတ်တောက်ခံရမှုအပါအဝင်ဆေးအာဏာသိမ်းမှုကိုစန့်ကျင်ကြောင်းဝါရှင်တန် DC မြန်မာတန်ယုံရှိစစ်တန်ယုံရှိတို့မှဆန္ဒပြခဲ့တယ်လို့ဂူရီးယားကပြောပါတယ
်အခုကကျွန်တော်မြန်မာရှိစစ်ကောင်စီရဲ့ရုံးရှိမှရောက်နေပါတယ်ဒီဝါရှင်တန် DC မှာကျွန်တော်ဆန္ဒပြတဲ့အကြောင်းရင်းကတော့ကျွန်တော်ပြည်သူနဲ့တရားအားရတည်နေတော့ကျွန်တော်ပြတ်တက်ခြင်းနဲ့ယခုပူပူနွေးနွေးဖြစ်နေတဲ့ကရင်ပြည်ပြည်နယ်မှာဖြစ်ပြနေတဲ့လူတို့ရဲ့အကြမ်းဖက်နေနှိမ့်မှုတွေချက်ချင်းကရပ်တပေးဖို့ကျွန်တော်တို့တောင်းဆိုချင်တယ်ပြည်သူအနာကိုချက်ချင်းပြပေးဖို့ကျွန်တော်တို့တောင်းဆိုတယ်ဒီဒီမိုဆိုမှာရှိနေတဲ့ပြည်သူတွေရိတ်ခါတွေမရရှိအောင်သူတို့ကလှုပ်ဆောင်နေတာပဲလို့ဆက်ယူပါတယ်ပြည်သူတွေကအယံကိုခံစားနေရပါပြီဒီဖြတ်တောက်ထားတဲ့ရိတ်ခါတွေအားလုံးပြလဲလူတွေဖို့ normal လွယ်ကောင်းမှာပြပေးပေးဝေဖို့ကျွန်တော်တို့တောင်းဆိုတယ်
ဘော့စတွန်မြို့ကမြန်မာပြည်ကတော့ NUG နဲ့ CRPH တို့ကိုလှူဒါန်းနိုင်ဖို့ရန်ပုံငွေရှာတဲ့ဈေးရောင်းပွဲကိုဇွန်လ5ရက်စနေနေ့မှာလုပ်ခဲ့ကြောင်းမထီထီကပြောပါတယ
်အခုမားတို့ဒီ second time fundraising ကို Boston Tarawa Bandstand မှာလုပ်ကြရပေါ့နော်အခုမြန်မာတွေရောဒီနိုင်ငံသားတွေရောတော့တော့အားပေးကြရပေါ့ site တွေကလည်းဒီမြန်မာရိုးရာစားကြရတွေကိုရောင်းချပြီးတော့ရလာတဲ့အကျိုးမြတ်တွေပုံလုံးကို CRPH နဲ့ NUG လိုအပ်တဲ့နေရာတွေလှူဒါန်းသွားမှာပါလို့အရင်တစ်ခါကတော့အကုန်လုံးကအရင်ရောအမျက်ရောဟူတယ်ပေါ့နော်ဒီတစ်ခါကျတော့ခဏခဏဒီလိုပွဲတွေကိုလှုပ်ချင်တာဖြစ်တာတကြမို့လို့လှုပ်တဲ့လူတွေပုံလုံးကိုအရင်နေကိုပြန်ပေးပြီးတော့သူတို့အမျက်တွေပဲလှူပါလို့ပေါ့ပြောတာပေါ့နော်ဒါမှလှုပ်တဲ့လူတွေလည်းပိုအားရှိအောင် item တွေလည်းညံ့ဟိုလုံနိုင်အောင်လို့ပေါ့နော်အခုကမကုန်သေးဘူးဆိုတော့နည်းနည်းတော့မှန်းခက်တယ်3000ကျော်လောက်ဒေါ်လာ3000ကျော်ပြီးရောင်းမယ်လို့ထင်တာပေါ့နော
်အလားတူကနေဒါနိုင်ငံမှာလည်းဆက်အာဏာသိမ်းမှုစန့်ကျင်ရေးဆန္ဒထုတ်ဖော်မှုတွေဆက်ရှိနေတာပါဗန်ကူးဗားမြို့ကမြန်မာပြည်လှုပ်ရှားသူကိုစန်းအောင်ကလည်းအ အာဆီယံရဲ့မြန်မာအရေးဂျာဝင်ဆောင်ရွက်မှုအပေါ်အားမလို့အားမရဖြစ်မိကြောင်းပြောပါတယ
်မြန်မာပြည်သူတွေပေါ်မှာပေါ့နော်အကြမ်းဖက်မှုတွေမလုံဆောင်ဖို့သူအချက်၅ချက်ပြီးခဲ့တယ်ဒါပေမဲ့လည်းအာဆီယံရဲ့ဘလို့ပဲတတိပေးပေးပေါ့နော်ဟိုစစ်ကောင်စီကတော့သူတို့လိုက်နာခြင်းမရှိဘူးဗျဒီပြည်သူတွေပေါ်မှာခုလက်ရှိလည်းနေတိုင်းနေပါကျွန်တော်တို့အကြမ်းဖက်မှုတွေကိုမြန်မာနိုင်ငံထဲမှာကျူးလွန်နေတာတွေ့ရတယ်အခုလည်းအာဆီယံရဲ့ကိုယ်စားလှယ်နှစ်ယောက်ရောက်တယ်ဒါပေမဲ့လည်းအာဆီယံအနေနဲ့ဒီမြန်မာအရေးကိုပြည်လဲအောင်သူတို့ဘာမှဆောင်ရွက်နိုင်မယ်လို့ကျွန်တော်တော့မယုံကြည်ဘူးညအာဆီယံကုန်စည်တွေကလည်းဒီစစ်ကောင်စီနဲ့ပဲတစ်ဖက်သက်ဆွေးနွေးနေတာတွေ့ရတယ်သူတို့ကမြန်မာအရေးကိုဒါတကယ်တမ်းပြည်လဲအောင်ဆောင်ရွက်မယ်ဆိုလို့ရှိရင်ဒီအမျိုးသားညီညွတ်ရေးအစိုးရနဲ့လည်းသူတို့တွေ့ဆုံတင်းတယ်လို့ကျွန်တော်ပြောနေပါတယ်ဒါပေမဲ့ခုချိန်ကြီးတော့သူတို့တွေ့ဆုံဆွေးနွေးတာတွေမတည်ရသေးဘူး
NDD Dictatorship in Burma အဖွဲ့ဝင်တချို့ဟာ Washington DC ကမြန်မာတပ်မကြီးဦးအောင်လင်းနေထိုင်တဲ့အိမ်ရှိမှာတွားရောက်ဆန္ဒပြခဲ့ကြပြီးပြည်သူအများစုနဲ့အတူ CDM လို့ပို့တိုက်တွန်းခဲ့ကြပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့ Radio နဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာVOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
အခုတခါတော့မြန်မာနိုင်ငံမှာ COVID ကာယရောဂါတတိယလှိုင်းအတွက်စိုးရိမ်နေကြတဲ့အကြောင်းကိုလည်းပြောပြခြင်းပါတယ်မြန်မာနိုင်ငံမှာဒီအပိုင်းအတွင်း COVID အတည်ပြုလွန်လာတိုးလာနေတဲ့အထက်အိန္ဒိယနိုင်ငံနဲ့နေဆာချင်းကပ်နေတဲ့ချင်းပြည်နယ်မှာအများဆုံးတွေ့နေရပြီးလူသေဆုံးတဲ့အထိကြုံနေရပါတယ်။ဗီဇာပြောင်းကိုဗစ်ကူးစက်မှုတွေကြုံနေရတဲ့အိန္ဒိယနိုင်ငံကနေဆာဒေသမှာကူးစက်မှုနဲ့သေဆုံးမှုတွေကြောင့်မြန်မာနိုင်ငံမှာကာယရောဂါတတိယလှိုင်းကြုံရမှာကိုကျန်းမာရေးပညာရှင်တွေစိုးရိမ်နေကြတာပါ။အိန္ဒိယနေဆာကကူးစက်မှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ချင်းပြည်နယ်ကျန်းမာရေးဦးစီးမှုနဲ့တွန်းဆန်မှုနဲ့ကျန်းမာရေးမှုတို့ကိုဆက်သွယ်မေးမြန်းပြီးကိုဝင်းမင်းကပြောပြထားပါတယ
်။ဟုတ်ကဲ့ချင်းပြည်နယ်တွန်းဆန်မြို့ရှိကြီးခါမှာကိုဗစ်ကြောင့်ကျသားရင်းနေတရက်ထဲ3ဦးသေဆုံးခဲ့ရပြီ။နောက်အခုတူထပ်သေဆုံးခဲ့တာကြောင့်တွန်းဆန်မြို့နယ်တစ်ခုလုံးမှာဆိုရင်ဒီအပိုင်းတွင်စုစုပေါင်းသေဆုံးရသူက9ဦးထိရှိသွားပါပြီ။အဲဒီတော့အခုနောက်ဆုံးဒီချင်းပြည်နယ်ကအခြေအနေကိုပြည်နယ်ကျန်းမာရေးဦးစီးမှုဒေါက်တာအောင်မြင့်ဦးကိုမနေ့ညကမေးရမှာ
။ဒီနေ့မနေ့ကတော့သေဆုံးမှုတယောက်ရှိပါတယ်ဗျ။လက်ရှိဖြစ်နေတဲ့အနေအထားတစ်ခုကိုတော့ဒါကုသရောဂါသဘောတဘောကစဖြစ်တဲ့ဆိုကုသမှုကတက်သွားတာပေါ့နော်တက်သွားကျွန်တော်တို့လည်းများများစစ်များများရှာနေလုပ်နေတာဖြစ်တဲ့ပြည်မကြခင်မှာတော့ကျွန်တော်ထင်ပါတယ်အတိုင်းတာတစ်ခုရာထိ ंछ ုပ်သွားနိုင်မှာပါဒီနေ့လည်းကျွန်တော်တို့ဗီဒီယို conference မှာလည်းပဲဒီကိစ္စကိုကျွန်တော်တို့ပြည်အောင်စုဝင်ကြီးနဲ့နေပြည်တော်ကဒီဟာနဲ့ပတ်သက်တဲ့ CEO ဌာနတွေရောကျန်တဲ့ supporting unit တွေရောအားလုံးပေါင်းပြီးတော့ဒီဟာကိုပေါင်းထိ ंछ ုပ်နိုင်ဖို့လုပ်နေကြတာပေါ့နော်တော်လို့ဒီဒီနယ်ကောင်စီရအောင်ပေါ့နော
်အခုနောက်ဆုံးသစ်ဆင်းခဲ့ရမှုအသေးစိတ်ကိုလည်းခြေခါတိုက်နယ်ဆေးရုံကိုကြီးကြပ်ရတဲ့တွန်းဆန့်မျိုးနယ်ကျန်းမာရေးမှုဒေါက်တာထန်ရှင်းခိုင်ကိုမင်းညကမေးခဲ့ရမှာ
ခုတည်သွားတဲ့လူနာကတော့ဆေးရုံမလာခင်ရင်မှာသူက9ရက်လောက်သူ့ဟာသူဆေးကူးပြီးတော့အဲမှာနေမကုန်းဖြစ်ခဲ့တယ်လို့တော့ကြားတယ်ဆိုတော့သူဆေးရုံလာတဲ့အချိန်မှာကနည်းနည်းအဆုတ်ကလည်းတအားကြောင်သွားပြီဆိုတော့ကျွန်တော်တို့အတက်နိုင်ဆုံးစီကူပတာမျိုးပြုလုပ်ပြီးမဲ့ချီနေမကောင်းပဲနဲ့ဒီနေ့မနေ့ငားနိုင်မှာပေါ့နော်ဆုံးသွားပါလေအ
ဲ့ဒီတော့အခုကိုဗစ်တတိယလှိုင်းကိုရှေ့တန်းကနေကာကွယ်နေရတဲ့ချင်းပြည်နယ်မှာအဓိကအခက်အခဲဆုံးကဘာဖြစ်နေပါလဲလို့မေးရမှာပြည်နယ်ကျန်းမာရေးဦးစီးမှုဒေါက်တာအောင်မြင့်ဦးက
မင်းပါပါပေါ့ဗျာမင်းပါအဲ့မှာရှိတဲ့တိုက်နယ်ဆရာဝန်ကလည်းဒီဒီဝင်ပြီးတော့လုံးဝင်တဲ့ခါကျကျွန်တော်တို့ကအဲ့မှာဆရာဝန်အားနည်းနေတာပေါ့ကျွန်တော်တို့ဒီဘက်ကနေပြီးတော့အခုဆရာဝန်အနေနဲ့ဖြည့်ဆည်းဖို့တော့လုပ်နေတယ်ပေါ့နော်ဂျပန်အထိရောက်လာပါလိမ့်မယ်
ဒီနေရာမှာမြန်မြန်နဲ့မြန်မြန်ပိုးရှိနေတာကိုသိပြီးခွဲဆက်လိုက်နိုင်ဖို့ဆေးဆရာမှာစိန်ခေါ်မှုဘာတွေရှိပါလဲလို့မေးရမှာတော့ဒေါက်တာအောင်မြင့်ဦးကပဲ
ဆေးတဲ့နေရာမှာတော့စိန်ခေါ်ချက်ရလို့တော့မရှိပါဘူးကျွန်တော်တို့ဒီ RTD တွေလည်းပဲလူဖြစ်တဲ့နေရာ26ရက်ညမှာတရင်ကိုတည်တယ်26ရက်ညကလေးကကိုကျွန်တော်တို့ဆရာကြီးညွှန်ကြုံဆိုရင်လည်းကျွန်တော်ကို71ကြီးကိုလှမ်းပြီးတရင်မေးတယ်ဆရာကြီးကလည်းဝင်ကြီးကိုညာလေးလေးပဲကျင်ကြပြီးမနေ့ကျတော့ကျွန်တော်ကိုဖုန်းနဲ့ချိန်ဆက်ပြီးတော့28ရက်နေ့ဆိုကျွန်တော်လိုအပ်တဲ့ပစ္စည်းတော်တော်များများဆိုတာကသူတို့လက်ထဲမှာအင်းထဲရှိနေတာပေါ့ဆေးတိုလီမူလီတော့စနစ်နဲ့ဝယ်ရတာဖြစ်တဲ့အတွက်လေဆေးတွေတော့ချက်ချင်းပါမလာဘူးပေါ့နော်ဂျန်နဲ့အောက်ဆီဂျင်တို့PPE တို့စာကြည့်ကလပ်တို့ E-Club တို့ပေါ့အဲ့လိုအားတွေကတော့ချက်ချင်းရောက်လာပြီးတော့ဟိုတရက်အတွင်းမှာပဲကျွန်တော်တို့ပို့နိုင်ပါတယ် တော့ယောဂရှာဖွေရေးအနေနဲ့အာတီတီဆိုရင်3000ချက်ချင်းရပြီးတော့နောက်နေ့သူတို့ဒီမှာလည်းအချိန်မှာ250လောက်လက်ကျန်ရှိသေးတယ်ဆိုတော့အဆင်ပြေပါတယ
်။ဒါအပြင်ဆေးဝါးလိုအပ်မှုအနေအထားကိုမေးရမှာလဲဒေါက်တာအောင်မြင့်ကမျိုးနယ်ကျန်းမာရေးမှူးတီအန်ဘိုနဲ့တွဲလှုပ်ဆောင်နေပုံကို
တခြားဆေးဝါးလိုအပ်မှုဆိုတာကတော့သူတို့မနေ့ကဆိုကျွန်တော်တို့သူတို့ item 30လောက်တင်နေဒီနေ့ကျွန်တော်က23မျိုးပေးလိုက်ပြီပေါ့နော်ကျွန်တော်တို့လက်ထဲမှာမရှိတဲ့ဒီ9မျိုးလောက်ကိုကျွန်တော်တို့ကသူတို့ရဲ့ဈေးပိစာပြင်ရန်ပုံငွေရှိတယ်နောက်တစ်ခါသူ့မှာရှိတဲ့နိုင်ငံတော်ကချပေးထားတဲ့ငွေနဲ့ဝယ်သုံးဖို့ကျွန်တော်တီအန်ဘိုလေးကိုမှာထားပါတယ်ဗျနောက်တစ်ခုကအခုချိန်မှာကျသူတို့ကိုယ်တိုင်လည်းပဲဒီ data တွေမှာသွားဝယ်ရတာပါညာနောက်တစ်ခါဝယ်ခြင်းနဲ့ဈေးကအဲ့ကလေးလူနေရာမျိုးမှာလည်းအဲ့ပြဿနာလေးတွေရှိနေတာဖြစ်တဲ့အတွက်အဲ့လိုမလုံလောက်တာလည်းဖြစ်ပါလိမ့်မယ်။
ဒါအပြင်ဒီကြီးကားတိုက်နယ်ဆေးရုံတွေဂရင်အနေထားကိုမေးရမှာလဲဒေါက်တာအောင်မြင့်က
လက်ရှိမှာပေါ့နော်ဂရင်စိတ်30ကျွန်တော်တို့ပြင်ဆင်ထားပါတယ်။နောက်ထပ်လည်းပဲအခုကျွန်တော်တို့ဒီကြီးကားအတွက်25ဂရင်နဲ့သုံးဆန်အတွက်ဂရင်50ဒီနေ့ပဲတောင်းလိုက်ပါပြီဗျ။ညာလို့ပြေးမှာပါမကြခင်လည်းရောက်လာပါလိမ့်မယ်ထင်ပါတယ်။
ပြီးတော့အိန္ဒိယနဲ့နယ်စပ်ကပ်နေတဲ့ကြီးကားမျိုးမှာအခုတည်ဆုံးမှုတွေကိုရှော့ချနိုင်ရေးဘလို့အကြံပြုခြင်းပါလဲလို့မေးရမှာမြို့နယ်ကျန်းမာရေးမှူးဒေါက်တာထန်ရှင်းခန့်က
အဓိကတော့ကိုဗစ်လက္ခဏာတွေကိုကိုကိုတန်တရာရှိလာပြီဆိုရင်ပေါ့နော်အသက်နိုင်ဆုံးရက်တွေမဆောင်မဲနဲ့အမြန်ဆုံးနေတဲ့အနည်းဆက်ဆုံးစီးရုံစီးခန့်တွေမှာဒီကိုဗစ်ပိုးချင်းမီစစ်ဆေးနိုင်ဖို့အကြံပြုခြင်းပါလေအချင်းမီစစ်ဆေးပြီးတော့ဆော့တီလို့ရှိရင်တော့ဒီအဆောက်ရောင်နာတော့ပါတော့လဲကျွန်တော်အချင်းမီကိုနိုင်မှာပေါ့နော်ဒီကိုဗစ်ကကွေးစီမင်းစီကနေလေးလိုက်နာပြီးတော့ဆော့ဆော့တိနေဆိုရင်တော့အကုန်လုံးမကကွယ်နိုင်တော့မှာနော်ဒီဆုံးမှုရှော့ချနိုင်မယ်လို့ထင်ပါတယ
်တကယ်တော့အခုလိုကိုဗစ်တတိယလှိုင်းကိုကာကွယ်နေရချိန်မှာပြည်သူတွေအနေနဲ့ကိုဗစ်ကာကွယ်ဆေးအတက်နိုင်ဆုံးထိုးကြဖို့နဲ့စစ်ကောင်စီအနေနဲ့လည်းဒီကာကွယ်ဆေးပါဝင်အခြားလိုအပ်တဲ့ဆေးဝါးတွေကိုအချိန်မီဖြန့်ဖြူးပေးရေးသိရေးရှင်ရဲ့ရေးကြည့်နေပြီလို့လည်းကျန်းမာရေးဝန်ထမ်းတွေကထောက်ပြနေကြပါတယ်ခင်
မြန်မာနိုင်ငံကကိုဗစ်ကာယောဂါနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ကိုဝင်းမင်းတင်ပြပေးခဲ့တာကိုနားဆင်ရအပြီးမှာတော့အိန္ဒိယနိုင်ငံကနေဣသရေလကိုပြောင်းရွှေ့ကြမဲ့ဂျူးလူမျိုးတွေကာယောဂါကြောင့်အခက်ကြုံနေရတဲ့အကြောင်းကိုလည်းပြောပြခြင်းပါတယ်။အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းမနီပူပြည်နယ်ကနေဣသရေလနိုင်ငံကိုပြောင်းရွှေ့မဲ့ဆဲဆဲဂျူးလူမျိုးတရာကျော်တွေကတချို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံနေရတာကြောင့်အခုလောလောဆယ်ကိုဗစ် -19 စောင့်ကြည့်ရေးဌာနမှအသွားအလာကန့်သတ်ဆောင်ကြည့်ပြီးကုသပေးနေပါလေ။ကာယောဂါကြောင့်ဣသရေလနိုင်ငံကိုပြောင်းရွှေ့အခြေချမဲ့အစီအစဉ်တွေလဲကြန့်ကြာခဲ့ရတာပါ။ဒီအကြောင်းရေဒါသတင်းကိုအခြေခံပြီးမတ်ခွန်ညိုပြောပြမှာဖြစ်ပါလေ
။အသက်40အရွယ်ဆိုဤစာချင်ဟာလောလောဆယ်ကိုဗစ်လူနာစောင့်ရှောက်ရေးဌာနဖြစ်သုံးထားတဲ့စစ်ဖျားကြောင်ဝင်ထဲမှာဆေးကုခံနေပါဗျ။နလန်ထလာပြီဆိုပေမဲ့ကွာရန်တိုင်းဝင်နေရဆဲပါပဲ။သူကမကြခင်မှာအိန္ဒိယနိုင်ငံသားဖြစ်မှုပြန်အပ်ပြီးဣသရေလကိုအပြီးပြောင်းဖို့စီစဉ်ထားပါဗျ။
So willing to go but it's like one time
ကျွန်တော်တို့တော်တော်များများကတော့ Israel ကိုရွှေ့ပြောင်းနေဖို့ဆိုတာတသက်မှာတခါရတဲ့ရွှေ့အခွင့်အရေးမှုသွားရှင်နေပြီပေါ့ဗျာ COVID ပိုးတာမတွေ့ခဲ့ရင်ပြီးခဲ့တဲ့လောက်ကုန်ပိုင်းတွေကထွက်သွားပြီးနေပါပြီ
So Israel ဟာအိန္ဒိယနိုင်ငံတွေမနီပူနဲ့အိန္ဒိချင်းမီဇိုရန်ပြည်နယ်တွေမှာနေထိုင်ကြတဲ့ဗနီမနာရှိလူမျိုးနွယ်စုတွေကပါသူတို့လူဦးရေဟာအကြမ်းမြင့်အားဖြင့်6000လောက်ရှိပြီးဣသရေလရေဗီဘာသာရေးခေါင်းဆောင်တွေကသူတို့ကိုဂျူးတွေအဖြစ်တရားဝင်သိမှတ်ပြုထားပါတယ်။ဗုဒ္ဓဟူးနေ့ကတော့ဗနီမီနာရှိလူမျိုး40ဟာနယူးဒယ်လီကစစ်ဖျားကြောင်ဝင်ထဲမှာကွာရန်တိုင်းဝင်ခဲ့ရပါတယ်
။ 40 people they belongs to Manipur and they were supposed to go Israel.
မနီပူမှာနေကြတဲ့ဂျူးလူမျိုး40ပေါ့ဗျာသူတို့ကဣသရေလကိုသွားဖို့ဆက်ဆဲနိုင်ငံငါလေးစိတ်ကိုအရောက်ဆေးစစ်တော့ခမန်းကြီးဆေးရောက်လောက်မှာကိုဗစ်ဖြစ်နေတာတွေ့လိုက်ရတာဒါနဲ့ပဲဌာနခွဲကကြီးကြပ်သူရာရှိတယောက်ကအကြောင်းကြားလာတာနဲ့မနီပူကနေဣသရေလကိုသွားမဲ့သူတွေကိုကျွန်တော်တို့စီမှာခေါ်ထားပြီးစောင့်ကြည့်ကုသပေးနေတာပ
ါဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံသားမှရှိနေတဲ့အိန္ဒိယဒေသမှာမန်နာရှီရဲ့ကလေးများလို့လည်းခေါ်တဲ့ဗနီမီနာရှိလူမျိုးနွယ်တွေဘလို့အခြေချနေထိုင်ခဲ့ကြသလဲဆိုတော့ဒဏ္ဍာရီပုံရိပ်ဟာသမိုင်းမှာအတော်လေးကြီးကျယ်ခံရပေမဲ့သိပ္ပံနေကြအချက်လက်တွေအရတော့ဖြစ်နိုင်ခြင်းနဲ့ပါတယ် BC 930ဝန်းကျင် Assyrian Empire လက်ထက်မှာ Israel ကနေပြည်နှင်တန်အပေးခံခဲ့ရတဲ့လူမျိုးနွယ်စုတစုဟာအရှေ့ဘက်စီခရီးနှင်ခဲ့ကြပါတယ်Afghanistan နဲ့တရုတ်ပြည်တို့ကိုကြော်ဖြတ်လာခဲ့ပြီးတဲ့နောက်အခုခါမှာအိန္ဒိယရဲ့အနောက်မြောက်ဘက်အရတ်မှာအခြေချနေထိုင်ခဲ့ကြပါတယ်ကာလာတွေရွေရှားလာခဲ့ပြီးတဲ့နောက်မနာရှိမနာစီယာဒါမမဟုတ်မနာစီဆိုတဲ့စကားလုံးဟာဟိုးဘိုးစင်ပေါင်ဆက်ကမကောက်ဆိုးဝါကိုမောင်းထုတ်ပေးသူတယောက်ရဲ့အမိအဖြစ်ခြံရစ်ခဲ့ပါတယ်။ အဲ့ဒီမနာရှိဆိုတဲ့အမည်ဟာဣသရေလလူမျိုးတွေရဲ့တမန်ကျမ်းမှာပါတဲ့အဲ့ဒီအချင်းကဣသရေလလူမျိုးနွယ်စု12စုထဲမှာရှိတဲ့မနာရှိလူမျိုးနွယ်နဲ့လည်းဆက်ဆံမှုရှိနေပါတယ်။အာရှူရီအင်ပါယာကျူးကျော်ဝင်ရောက်လာခဲ့ပြီးတဲ့နောက်ပျောက်ကွယ်သွားတဲ့လူမျိုးနွယ်စု10စုထဲမှာမနာရှိလူမျိုးနွယ်လည်းပါသွားပါတယ်။ဗနီမနာရှိလူမျိုးနွယ်တွေရဲ့မူရင်းဂျူးလူမျိုးစင်မြစ်ကိုရှာဖွေတဲ့အခါမှာတချို့အစဉ်အလာတွေဟာရှေးဟီဘရူးတွေရဲ့ထုံးတမ်းစင်လာတွေနဲ့တွားတူနေတာကိုတွေ့ခဲ့ရတယ်လို့ပြောကြပါတယ်။ပြောင်းဆုံးသွားတဲ့ဣသရေလလူမျိုးနွယ်စုတွေရဲ့မျိုးဆက်တွေကိုလိုက်လံချေရာကောက်ပြီးနေရရင်းကိုပြန်ခေါ်ပေးနေတဲ့ဂျေရုဆလင်အခြေစိုက်ရှာဗီဣသရေလအဖွဲ့ကဗနီမနာရှေလူမျိုးနွယ်တွေဒေသရင်းကိုပြန်လာနိုင်တာဟာအံ့ဖွယ်သူတာပဲလို့ပြောခဲ့ပူပါတယ်ရှင်။ကျမခွာညိုပါ
American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
် VOE American Nine တင်းတင်းနေနေမနက်ခင်းအစီအစဉ်တွေကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့အပတ်စဉ်အစီအစဉ်တွေကိုအလှည့်ပေးကြပါတယ်အရင်ဦးဆုံးမြန်မာနိုင်ငံထဲကလူအခွင့်ရေးအခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒုအသံအစီအစဉ်ကိုနားဆင်ကြည့်အောင်ပါခင်ဗျာ
။မင်္ဂလာပါရှင်။မြန်မာနိုင်ငံတော်အမှရှိတဲ့လူအခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအသံပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့တနစ်ကြာပိတ်ထားပြီးတဲ့နောက်မှာတော့မြန်မာနိုင်ငံကအခြေခံအကြောင်းတွေပြန်ဖွင့်ခဲ့ပါပြီ။ဒါပေမဲ့မိဘတွေကကလေးတွေကိုကြောင်းဖို့ဝင်လင်းနေကြဆဲပါ။နိုင်ငံတော်အမှရှိတဲ့အကြောင်းတွေမှာပောက်ကွဲမှုတွေဖြစ်နေသလိုတိမ့်နေချီတဲ့ဆရာဆရာမတွေကလည်းအလုပ်ပြောင်းဝင်မှုငင်းဆန်နေကြပါတယ်။ဒီလိုအခြေအနေမျိုးမှာကလေးတွေရဲ့ပညာရေးဘလို့ဖြစ်လာမှာလဲ။ဒီဆောင်မကို Frontier မြန်မာကသတင်းတောက်တွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ်။
ပုံမှန်ကာလဆိုလို့ရှိရင်တော့ဒါကြောင်းပြန်ဖွင့်တော့ပြန်ပြီးတော့ပြီးတက်ရမှာပေါ့နော်ဒါပေမဲ့ဒီကာလမှာကျတော့ပြန်လဲပြီးမဲ့ဖြစ်ကျွန်တော
်ကျွန်တော်မျိုးမျိုးအထောက်တက်ဖို့ဟိုအားပေးတယ်တက်စီဂျင်နဲ့ဖွင့်စီဂျင်နဲ့ဒါတော့ဖွင့်နေခြင်းနဲ့ဆင်းမှာဖွင့်နေတဲ့ကျွန်တော်တို့ကထား
ဟိုကိုဗစ်နာမနစ်ကတည်းနဲ့ဒီအမှန်ဆိုဒီနေ့တက်ရမှာလေအခုအနေထားနဲ့ကျတော့မထားဖြစ်ဘူး
ဒါကတော့သူတို့ကလေးကြောင်းပြန့်ထားတဲ့မတဲ့အမျိုးမျိုးစဉ်းစားဆုံးဖြတ်ခဲ့ကြတဲ့မိဘတွေရဲ့အတန်းဖြစ်ပါတယ်။နယ်မျိုးတစ်ခုရဲ့နာမည်ကြီးကြောင်းတစ်ကြောင်းရှိကိုတော့ဒို့အတန်ကကြောင်းစားတင်ဖွင့်လှစ်တဲ့ရက်မှာအခြေအနေတွက်ကြည့်ခဲ့ပါတယ်။မျိုးရဲ့ကလေးအများစုတက်တဲ့ဒီကြောင်းမှာမေလအတွင်းကဘုံပေါက်ကွယ်မှုတစ်ခုဖြစ်ခဲ့ပါသေးတယ်။ကြောင်းပရင်ပေါက်မှန်နေကွဲပြီးပျက်စီးမှုရှိခဲ့ပေမဲ့လူကြီးကိုင်းမှုတော့မရှိခဲ့ပါဘူး။ကြောင်းတွေကိုပိတ်မှတ်ထားတဲ့အကြမ်းဖက်လုပ်ရက်တွေနဲ့ဘုံပေါက်ကွဲမှုတွေဟာမြန်မာနိုင်ငံအနှံ့အပြားမှာမကြာခဏဆိုသလိုခက်ဆက်စိတ်ဖြစ်လာနေပါတယ်။ဒီလိုအခြေအနေတွေကြားမှာမိဘတွေကစိတ်ချလက်ချနဲ့ကြောင်းမအပ်ရဲကြတဲ့ပုံပါပဲ။ကြောင်းတက်ခေါင်းလောင်ချိုးပြီးချိန်အထိကြောင်းသားအနေငယ်သာကြောင်းလာတက်ကြတာကိုတွေ့ရပါတယ်။ကြောင်းပတ်ဝန်းကျင်မှာမုတ်စည်းတန်းဖွင့်ခွင့်မပေးဘဲစစ်သားနဲ့ရဲတွေကကြောင်းဝင်ပေါက်မှာစောင့်နေကြပါတယ်။တခြားမျိုးနွယ်ကကြောင်းတစ်ချောင်းကိုသွားလေ့လာကြည့်ချိန်မှာတော့တချို့ကြောင်းသားနဲ့ဆရာမတွေဟာမတ်စမတ်တက်လာကြသလိုတချို့ဆရာမတွေကလည်းအဖြူစဲအင်ဂျီကိုကြောင်းသားရောက်မှလဲလှယ်ကြသလိုကြောင်းထဲရောက်မှလဲလှယ်တာလည်းတွေ့ရပါတယ်။ဒါကတော့တနစ်နေပြီးမှပြန်လဲဖွင့်လှစ်ခဲ့တဲ့စစ်ကောင်စီလက်အောက်ကကြောင်းဖွင့်မှုအနေအထားပါ။ဒီလိုမလုံခြုံတဲ့ကြောင်းပတ်ဝန်းကျင်အခြေအနေတွေဟာနိုင်ငံအနှံ့အပြားကကြောင်းတွေမှာဖြစ်နေရပါ။တချို့ကြောင်းတွေမှာစစ်တပ်ကတက်လာဆွဲထားတာမျိုးဟာကလေးတငယ်အခွင့်အရေးကိုအကြီးအကျယ်ချိုးဖောက်ကြဖြစ်တယ်လို့ Save the Children, UNICEF နဲ့UNESCO တို့ကပူးပေါင်းထုတ်ပြန်ကြပါတယ်။ရန်ကုန်မြို့ကမတ်အင်ဒရာကတော့ကျောင်းနဲ့အရွယ်ညီမနှစ်ယောက်ရဲ့လုံခြုံရေးကိုစိတ်မချတဲ့အတွက်ကျောင်းမလွှတ်ပါဘူး။
当年啊，真买的古楼皮烂皮哦，逢年出来牛肉包的，不土不三的楼下来说，比对呀，买的呀，我的三亩地呀，比没忘了，人牛一年年出来，就看你也龙江户哦，哦，真没差忘了，就先买的嘞，土也龙江土皮里面，看你的嘞，下方面啥新里面长的嘛，光这里的要开多那个土嘞，先去晒皮来嘛，我，长的嘛，主要讲年年那个土呀，你呀有啥还细的嘞，土不地是刚地不干，你呀有啥还细的看着咯。你也弄成什么地方？什么地方看啥的？我弄不了清。这个虽然是吧，原来养的鱼，因为刚到库里吃的，库里每个礼拜吃的，我弄。哎，看见了，都的都的账目呢嘛，多比较没得事情。哎，说账目别麻烦，哈，比较呗，因为我弄，你没有生产啥。
彭宝贵木呀，张安奶奶干了阿卷，谁一部分也从给啥的库撇开吧嘞？张三婆呢也买嘞，宝贵木的棉袄边洗的喽，而伊老白嘛嘞，彭宝贵木的洗的在吧？去年十月投片节一样，被发现拉卡内米拉卷沙丁桥内呢，江文南那个在看木阿在内个西开吧嘞。他那边是这个东区的，并且也分沙木北的尼亚瑞马嘞，没到的沙片木都要立在的库片开了吧。在看木阿龙那个，阿年从东侧过过哈，米拉的拉的卷马片开了吧。其他天涯也是也是因对这个罗没地呀吧哦。克雷米巴瑞哈，包括木给沙瑞一边。你妈那个嘛，是谁对媳妇奶奶这边买 ？China India 咯，哎，你今年感觉嘛，故事农民妈你嘞 ，Corona virus 过来谁不哑巴的？他就没把人家咯，都罗克里耶，别人等家规么送香水不送些给家巴嘞？
不能不是对家的过家的，后来干阿片来老家做没？老家做来干嘛？哎，老家嘛，最多么是都等于是那干在做，比如说前年的钱嘛，都嘛是本身看到这的事没？哎，都得在楼嘛，干阿来撇钢撇钢来的。毕竟河南对李兰对武术的也是，都嘛脑壳真的特别脑渣多的，都也哦，我脑也培育过点武艺，提前做的，但是那边都也不玩小龙的，提前上提前做的。
冬天因为大皮多，你比如讲过把吃蒸椒嘛，将我开的扒根皮扒的，可以将二楼把文件啊，是讲是个阿贝图片，说虽然看你也一路说话的，对个。
将爱情，那爱情里河南做的路和梅花里。古玩收在这，古玩有些木个缺把嘞，个里里的这些年嘛，比这下缺的个泥瓦里，中间才压呗，比如也哦有些木落了，就那话咯，嘛这这都嘛这这都有嘞，比来么些木，哦这这这都个，哎路呗，这这这都也不嘛嘞，困难多的个喏，哦阿皮嘞，古话古嘛中间个有些木那苦，哦古中间才那个有些啥子嘞缺的，哎那苦家嘛，哎台湾那苦家嘛。我觉得哪里嘛偏水些，我这边那个你们这边没有那么偏水些。底下的过有钱目的，过的要钱多偏嘛了。过大的米也哪个，过大的米也不忘收了。我开始做生产这些的，好
咯。苏亚江嘛，他那个江太阳没多远那个了，都买也得等月大哥，哎妈的，西亚马可比沙丁比你玩
的。江到差点在那里嘛哩，哦，过门那到布来的，人立马变了嘛，是离家的过来，多么少难。等来等来，他把人谁布嘞？哎呀咯，我哎呀咯，老板在咯，地这个文官那边在咯，那那里是个表啦妹妹。
就等个，去跟刘丹山米大叔一点个，来人就会看你的穿呢，是个表弟亲嘛咯，长得蛮可怜嘛嘞，家是做江北台啊，是那的表来大瑞家，江山么来内蛮个收银大瑞心里吧嘞，我记得奶奶米巴瑞个咯。克里维哥，该谁啊谁啊骂人？阿比边家店家贝啊，果然店家贝啊瑞西贝妹。我今麦在奶奶米巴瑞阿妈这边来的克里维就搞了辛苦木的苦吧。阿苏亚将那带的克里维的龙种也抓，不老提阿妈跟这系列说了呢。将爱都物业过地皮我抓，阿且跟边家乌西团那个风渐渐撒开边面撒对路没亚开吧呜。是讲是阿波米迪亚瑞干的咯，成功当地大吉的江大车队嘛，东东是当着拉阿克雷路破表查吧嘞。他表妹，德三亚黄金产那个出片那么些的咯，阿地表路来没亚开吧哦。你妈那个龙三亚，西亚西亚妈咪阿婆叫 MDF 加罗，江大叔叔帮人阿亚街农老伯将阿雷梅路开门表说吧嘞。江大米巴瑞哈，别家爷爷是对宝马嘞用积木叫奶奶家吧嘞。阿切跟别家是阿李天娇嘛，他为老家 CDM 楼内嘉宾，阿李爷个特登叫我，是讲是个大王家下一日生产阿批牌，是讲是个并把个内啥是阿瑞考博时间开牌，都罗爹个阿娘做下，等家爷最终楼阿么是独立吧，最后等个 MDF 家家拉阿木上 ，CDM 是阿的屋内自家标记开牌。
အခြေတူးပြည့်တဲ့ပညာရေးဖြစ်နိုင်မှုသိမှုလို့ဗျာတကယ်ဆရာကောင်းတွေအများစုအပြင်ရောက်ကုန်ကြဘယ်တန်တန်းကဆန်းဆန်းပါပွဲပဲရရအဲ့ဆရာတယောက်မှာဆရာသိချီမှာတော့ဆရာလို့ကျွန်တော်ခေါ်လို့ရမှာဗျာအဓိကပြောရရင်တော့ခုဌာနလေးကနေခုထုတ်ွယ်ခံလိုက်ရတယ်ဌာနကနေအပြင်ကို CDN လုပ်ပြီးတော့အပြင်ကိုရောက်သွားကြတဲ့ဆရာတွေကဆရာသိအားကောင်းကြတဲ့လူတွေဖြစ်တယ်ဗျာအော်အဲ့ဆရာဖြစ်ဖြစ်တွေကိုဒီခုမှခေါ်ခံတယ်ဆရာနေရလာပြီးဆရာအတက်ကလေးကြီးကကာဘာဖြစ်နိုင်မှုဆိုတော့မဖြစ်နိုင်ပါဘူးကြာတော်တော်ကြီးခဲရင်ပါလေဟိုဆရာတယောက်ဖြစ်ဖို့အတွက်ကဟိုချက်ချင်းတောက်ပြီးတော့ဟိုဖြူချင်းဝတ်တုံဝင်ရင်ဖောင်းဝတ်ပေးလိုက်တာနဲ့ဆရာဖြစ်တာမှမဟုတ်တာဆရာစိတ်ကြီးမှဆရာဖြစ်တာဗျ
905ကကြီးနဲ့ဖန်ရန်ထုတ်ခံထားရတဲ့ CDN ဆရာမတူကတော့
ကျွန်တော်တို့အနေနဲ့ကတော့လေဒီစိတ်ပိုင်းဆိုင်ရာရောသူတို့ရဲ့ attitude တွေရောသူတို့ရဲ့စကားတွေရောပြည့်အောင်ပြီးနိုင်တဲ့ပြင်စားတဲ့အမှုကိုကျွန်တော်တို့ကပြီးစင်နေပေါ့နော်မတရားမှုတွေကိုဆရာမတွေကရက်ခံပြီးတော့ဒီအမှန်တရားတွေကိုဖုံးကွယ်ပြီးတော့ဆရာမတွေကဒီလူကြားမှုတွေဒီအမိန့်တွေအောက်မှာခလေးကိုပညာတရားပေးရမှာဆိုလို့ရှိရင်တော့ကျွန်တော်ကတော့တိတ်ပြီးတော့စိတ်ဆန္ဒမရှိတော့ဘူးပေါ့နော်အဲကြောင့်မလို့ကျွန်မကစုံထီ CDN လောက်ပါမှာဖြစ်ကျွန်မတို့လွတ်လပ်တဲ့အင်တာဗျူးမှုတွေရတဲ့အဖြစ်ပေါ့နော
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးနဲ့လို့ဒိုးတန်ဖွဲ့သားတွေကပြောလင်းပါတယ်ဒိုးတန်တန်ဖွဲ့အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့VOE ကထုတ်လင်းတဲ့ Radio Season မှာလဲစနေနေ့ည9:00ကနေ10:00အထိနဲ့တနင်္ဂနွေနေ့နံနက်6:00ကနေ9:00အထိမှာလဲနှာစင်နိုင်ပါတယ်ဒီ season ကိုအလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒိုးတန် season ကိုနှာစင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်ဒိုးတန် season ကိုနှာစင်ခဲ့ရတာပါ VOE မြန်မာပိုင်းတနင်္ဂနွေနေ့မနက်ခင်း season တွေကိုနှာစင်နေကြရတာဖြစ်ပါတယ်အခုတော့စနေညသကပိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်သွားမှာဖြစ်ပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ရိုဟင်ဂျာပြည်သူများဆိုင်ရာမူဝါဒသဘောထားကိုကျိုးဆိုပေမဲ့1982နိုင်ငံသားဖြစ်ခွင့်ဥပဒေဖျက်သိမ်းရေးအချက်ကတော့ပြတ်သားမှုမရှိတဲ့အတွက်စိုးရိမ်မိကြောင်းမြန်မာမွတ်စလင်အတိုင်းအမြံကော်မတီကပြောပါတယ်။ဇွန်လ3ရက်နေ့ကထုတ်ပြန်လိုက်တဲ့ NUG ရဲ့ရိုဟင်ဂျာဆိုင်ရာမူဝါဒမှာ1982ခုနိုင်ငံသားဖြစ်မှုဥပဒေကိုပြင်ဆင်တာဒါမှမဟုတ်အသစ်ပြဋ္ဌာန်းတာကိုဖွဲ့စည်းပုံအခြေခံဥပဒေသစ်ရေးဆွဲပြီးနောက်ဆောင်ရွက်မယ်လို့ဖော်ပြထားတာပါမြန်မာနိုင်ငံလုံးဆိုင်ရာမွတ်စလင်လူမျိုးစုများဆိုင်ရာအတိုင်းအမြံကော်မတီရဲ့ပြောခွင့်ရဗီဒီနိုင်ငံအခြေစိုက်မြန်မာလူအခွင့်အရေးကော်ရက်ကဦးကျော်ဝင်းကိုမဲ့အင်ဂျင်နိုင်ကဆက်သွယ်မေးမြန်းပြီးစနေညဇဂဝိုင်းမှာတင်ဆက်ပေးထားပါတယ်ခင်ဗျာ
မင်္ဂလာပါဦးကျော်ဝင
်ဟုတ်မင်္ဂလာပ
ါဟုတ်ကဲ့ဦးကျော်ဝင်ကျမတို့ပထမဆုံးမေးချင်တာကတော့ဒီအမျိုးသားညီညွတ်ရေးအစိုးရ NUG ကနေပြီးတော့သူတို့ဂျွန်လ3ရက်နေ့ရက်စွဲနဲ့ထုတ်ပြန်လိုက်တဲ့ရိုဟင်ဂျာပြည်သူများဆိုင်ရာမူဝါဒသဘောထားနဲ့ပတ်သက်လို့အဲ့ဒီသဘောထားထုတ်ပြန်ချက်အပေါ်မှာဒီဦးကျော်ဝင်တို့ရဲ့မြန်မာနိုင်ငံလုံးဆိုင်ရာမွတ်စလင်လူမျိုးစုများအတိုင်ပင်ခံကော်မတီနေနဲ့ဘယ်လိုသုံးသပ်ပါလဲရှင်
ဟုတ်ကျေးဇူးပါမင်္ဂလာပါမကျွန်တော်တို့အနေနဲ့ဟိုဘယ်လိုပြောမလဲဆိုတော့ဟိုသတိကြီးစွာနဲ့တော့ကြိုးဆိုတာပေါ့နော်အမ်ဒီထဲမှာသတိထားမိတဲ့စကလုံးကြီးဟိုကြည့်မယ်ဆိုရင်သူကပြောကြတဲ့ကဟိုရိုဟင်ဂျာပြည်သူများဆိုတဲ့ပုံစံသုံးထားတဲ့အတွက်ဟိုအားရမိပါတယ်ဒီလိုစကလုံးမျိုးသုံးတာတွေ့ရတဲ့အတွက်ပေါ့နော်အမ်နောက်ဒီထဲမှာနည်းနည်းလေးတော့ကျွန်တော်တို့အတွက်ဟို concern ဖြစ်စရာတချို့တွေလည်းရှိပါတယ်အမ်ဘယ်လိုပြောမလဲဆိုတော့ဟိုပြန်လဲကျွန်တော်ဟိုတုံ့တမ်းမိတလို့ပေါ့เนาะအမ်ဒီကိစ္စတွေအားလုံးဟာဟို1962နောက်ပိုင်းဗိုလ်ချုပ်နေဝင်အာဏာသိမ်းပြီးနောက်ပိုင်းမှာဒီပြဿနာတွေကဆက်ဖြစ်လာတာဆိုတော့ကျွန်တော်တို့ကဘာတွေ့လဲဆိုတော့ဟိုဆုံးရှုံးသွားတဲ့ဒီအာဏာဒီဘယ်လိုပြောမလဲဒီဆုံးရှုံးသွားတဲ့လူအခွင့်အရေးတွေနောက်လူမျိုးစုအခွင့်အရေးတွေကိုဟိုဗိုလ်ချုပ်နေဝင်နောက်ပိုင်းကိုကျွန်တော်တို့ပြန်ပြီးတော့ back သွားလိုက်ရုံပဲဒီအတွက်ကျွန်တော်တို့ကတကူးတကဥပဒေတွေရေးဆွဲကြရလဲမလို့သလိုမူဝါဒတစ်တည်းလဲကျွန်တော်ချမှတ်စရာမလိုသေးဘူးလို့ကျွန်တော်မြင်တာပါเนาะတချို့မူဝါဒတွေတော့လိုအပ်တာပါဒါပေမဲ့ဟိုဒီဆုံးရှုံးသွားတဲ့ဒီလူခွင့်ရေးတွေနဲ့နှစ်တိုင်းသားခွင့်ရေးကိုပြန်ပြီးတော့ဟိုပေးမယ်ဆိုရင်တော့ဒါဒီလောက်ကြီးကြီးမားမားခက်မရှိဘူးလို့ကျွန်တော်မြင်တယ်အဲသို့တော်လဲဒီထဲမှာကျွန်တော်နည်းနည်းလေးထောက်ပြစရာတစ်ခုပါရှိလဲဆိုတော့အမ်ဒီရိုဟင်ဂျာချိန်ညာချက်မှာပဲနည်းနည်းလေးကျွန်တော်တို့ဘက်ကဟိုနည်းနည်းသဘောတာအထိပယ်ကောက်တဲ့နေရာမှာကျွန်တော်တို့နည်းနည်းလေး ကိုလည်းမရှိတာကျွန်တော်တွေ့ရတယ်ဘလို့လဲဆိုတော့ဒီ80နှစ်ဥပဒေနဲ့ပတ်သက်လို့ပေါ့နော်မူဝါဒဘိုင်းမှာရေးထားတာကဘလို့ရေးထားလဲဆိုတော့ဒီ80နှစ်အပါအဝင်အခြားဖိနှိပ်တဲ့ဥပဒေတွေကိုအဖျက်သိမ်းပြီးတော့ပြန်လည်ပြင်ဆင်ပြီးတော့တော့ဒီခြေကူးဥပဒေတစ်ခုသူတို့ရေးဆွဲမယ်ပေါ့နော်အဲ့လိုလှုပ်ဆောင်သွားမယ်ဆိုပြီးသူရေးထားတယ်ဒါနောက်ဒီဘက်မှာသတင်းထုတ်ပြန်ချက်အသုံးမြသော2021မှာကျတော့ဒီ80နှစ်ဥပဒေကိုပယ်ဖြတ်ပြီးမှဒီဆန်ယုံနဲ့ကိုင်းနေတဲ့နိုင်ငံသားဥပဒေတရက်ကိုသူကပြန်ပြီးတော့ဟိုရေးဆွဲမယ်ဆိုပြီးတော့သူရေးထားတယ်ဆိုတော့ဒီနှစ်ခုကနည်းနည်းလေးကွဲလွဲနေတယ်ကျွန်တော်မြင်တာပါเนาะဆိုတော့ဘယ်လိုကွဲလွဲလဲဆိုတော့ဒီတန်းမှာနည်းနည်းလေးပို deeply ကျွန်တော်ဟိုထောက်ပြရမယ်ဆိုရင်အကယ်၍80နှစ်ဥပဒေဆိုတာကဒါနာဇီဥပဒေတစ်ခုဆိုတာကဒါတကဘာလုံးပြောနေပြီပါပြီဟုတ်ပြီလားနောက်ဒါပြီးခဲ့တဲ့ခေါက်အမေရိကန်ဟိုကွန်ဂရက်ကပုဂ္ဂိုလ်တယောက်လည်းဒီလိုပဲပြောသွားတယ်ဆိုတော့ဒီထဲမှာထောက်ပြကျင်တာကဘာလဲဆိုတော့ဘာကြောင့်ညာ2008ဥပဒေကိုတော့မဆိုင်မတော့ကျွန်တော်တို့ဖျက်သိမ်းလိုက်တယ်80နှစ်ဥပဒေကိုတော့ဘာများဘာအကြောင်းကြောင့်ကျွန်တော်တို့ဟိုအချိန်ဆွဲနေရတယ်လေဟို80နှစ်ဥပဒေဆိုတာဒါလုံးဝဖျက်သိမ်းတဲ့ဥပဒေတစ်ခုဖြစ်တယ်အကယ်၍ဒီ80နှစ်ဥပဒေကိုမဖျက်သိမ်းဘဲနဲ့အဲ့ဒီအချိန်ထိထားရအောင်မယ်ဆိုတာကဒါ80နှစ်ထဲကနေပြီးတော့တရားဝင်သုံးဖို့လိုအပ်တဲ့အချက်တွေရှိသေးတယ်လို့ကျွန်တော်ကထင်နေတာပေါ့
NUG အစိုးရအနေနဲ့ကလည်းတကယ်တမ်းကျတော့သူတို့ဘက်မှာအခက်အခဲအချက်တဲတွေရှိနေတဲ့အပိုင်းပေါ့နော်။ဟောသူတို့ကရွေးကောက်ခံလွှတ်တော်အမတ်တွေနဲ့ဖွဲ့စည်းထားတယ်။ဒါအခုဆီယနာသိမ်းလိုက်တဲ့အတွက်ပေါ့နော်။သူတို့ဖွဲ့စည်းပြီးတော့အခုဒီအစိုးရအတရက်အနေနဲ့သူတို့ဒီဆောင်ရွက်တင်တာတွေပေါ့နော်။လက်ရှိဆောင်ရွက်မယ်လုပ်ကင်ရမယ်ဟာတွေသူတို့ဆောင်ရွက်တဲ့အပိုင်းမှာအခုလိုမျိုးဟို sensitive ပေါ့နော်။ဟိုထိလေရှလွယ်တဲ့ဒီဘာလို့ဆိုမြန်မာနိုင်ငံမှာနှစ်ပေါင်းများစွာစစ်အာဏာရှင်တွေအုပ်ချုပ်ခဲ့တဲ့အတွက်ဟိုဒီလိုလူမျိုးရေးဘာသာရေးနဲ့ပတ်သက်မြန်မာနိုင်ငံမှာကဟိုထိလွယ်ရှလွယ်တဲ့တကယ့်ဟို sensitive issue လို့ဖြစ်နေတာပေါ့နော်အဲ့လိုမျိုးဖြစ်နေတဲ့အပိုင်းမှာသူတို့ကဒီ NUG အစိုးရအနေနဲ့ကသူတို့ဟိုအမခံပြီးတော့ဓာကြီးကိုသူတို့ဖျက်သိမ်းပါမယ်လို့လောက်ကင်နိုင်စွာအနေထားပေါ့နော်အဲ့မှာအကန့်အသတ်တွေရှိနေမယ်ဆိုတဲ့အပိုင်းလို့ဖြစ်လာမယ်ဆိုရောဥကြုံဝင်တို့ဘလို့သုံးတက်လဲရှင
်ဒါလွတ်လွတ်လေးပါဟို2008ဥပဒေအခြေခံဥပဒေကိုဘယ်လိုဖျက်သိမ်းခဲ့တယ်လဲအဲ့လို80နှစ်ဥပဒေကိုဖျက်သိမ်းလိုက်ရုံပါပဲဆိုတော့အခုအချိန်မှာဒါကဘယ်လိုပြောမလဲဆိုတော့ဟို NUG အစိုးရအနေနဲ့ leadership တစ်ခုကိုပြက်ပြက်သားသားပြဖို့လိုအပ်လာပြီကျွန်တော်တို့တိုင်းပြည်အနာဂတ်ဟာဒီအစိုးရလက်ထက်မှာဘယ်လိုသွားမလဲဆိုတော့ကို NUG ကနမိတ်ဖတ်နေပြီဒါကိုကျွန်တော်တို့စောင့်ကြည့်နေကြတာတိုင်းသားတွေလည်းဒါကိုစောင့်ကြည့်နေကြတယ်လို့နိုင်ငံတကာကလည်းစောင့်ကြည့်နေကြတယ်ဆိုတော့ရှေ့ဆက်မဲ့ခရီးကျွန်တော်တို့ရဲ့အဓိကပတ်နိုင်ရာအဓိကကျွန်တော်တို့ရဲ့ goal ကပေါ့နော်ဒီစစ်တပ်ကိုကျွန်တော်စစ်တပ်အာဏာသိမ်းထားတဲ့ဒီစစ်တပ်ကိုကျွန်တော်အနိုင်ဖယ်ရှားဖို့ပါဆိုတော့အဲ့လိုဖယ်ရှားတဲ့နေရာမှာကျွန်တော်တို့ကအလုံးရဲ့ပါဝင်မှုကတော်တော်လိုအပ်တယ်ဒါပေမဲ့ဒီနေရာမှာဘာတွေဖြစ်လာလဲဆိုတော့ဟိုတန်တရားတွေမယုံကြည်မှုတွေအားရှိနေတော့နောက်တစ်ခုက trauma ဆိုတော့ trauma တွေကလည်းစိတ်ခံစားမှုတွေကလည်းတော်တော်လေးကိုရှိထားပြီးပြီဒီထဲမှာဆိုတော့အဲ့အတွက်ဒါတွေကိုကုစားဖို့တော့လိုအပ်တယ်ဒါတွေမကုစားနိုင်ဘူးဆိုရင်ကျွန်တော်ကညီညွတ်ရေးတစ်ခုတည်ဆောက်လို့မရဘူးအင်းညညရဲ့တခုတိဆောက်ပြီဆိုရင်တော့ဒီစစ်တပ်ကိုလည်းကျွန်တော်ကပြန်ပြီးတော့ဟိုတိုက်ခိုက်နိုင်တယ်ပြန်ပြီးတော့ကျွန်တော်အနိုင်ယူနိုင်တယ်သူ့ကိုဆိုတော့အဲ့လိုတွေဖြစ်လာဖို့အတွက်ကဒီညညရေးတိဆောက်တဲ့နေရာမှာအပြန်အလှန်ယုံကြည်မှုဆိုတာတော်တော်လိုအပ်တယ်အပြန်အလှန်ယုံကြည်မှုကိုတိဆောက်ဖို့အတွက်လက်ရှိရှိနေတဲ့အတားအဆီးဖြစ်တဲ့ဒီ80နဲ့ဥပဒေနောက်ဒီလိုဟိုဘယ်လိုပြောမလဲဒီဟိုဗိုလ်ချုပ်နေဝင်လက်ထက်ကနေဖြစ်လာတဲ့ဒီပေါ့နော်အဲ့ချမှတ်ထားတဲ့ဒီလိုဟိုနာဇီလိုဥပဒေတွေကိုပြဖြတ်ပြဖို့တော်လိုအပ်တယ
်ဟုတ်ကဲ့ဒီညမှာအဲ့ NUG အစိုးရရဲ့ဒီထုတ်ပြန်ချက်ရိုဟင်ဂျာပြည်သူများဆိုင်ရာမူဝါဒသဘောထားထဲမှာတော့သူတို့ပြောထားတဲ့ထဲမှာဒီပြည်ထောင်စုတွင်းနေထိုင်ကြသူတွေဟာလူခွင့်ရေးကိုအပြည့်အဝခံစားခွင့်ရှိစေရမယ်ဆိုတဲ့အချက်အပါဝင်ပေါ့နော်ဒီနိုင်ငံသားအခွင့်အရေးခံစားခွင့်တို့လူမျိုးအလိုက်ခံစားခွင့်တို့ဆိုတဲ့ဒီမူဝါဒရည်တည်ချက်က NUG ရဲ့ရည်တည်ချက်ကလုံလောက်မှုမရှိဘူးဆိုတဲ့သဘောလားရှင်
ဟုတ် Federal Democracy ဆိုတဲ့စနစ်မှာကျွန်တော်တို့ပြောချင်တာကအခုကျွန်တော်တို့ UK တို့ USA တို့မှာဆိုရင်ဥပမာ USA မှာဆိုရင်သူ့ရဲ့ Indigenous Right တွေရှိပါတယ် Indigenous People ဖြစ်တဲ့ပုံမှာဒါပေမဲ့နိုင်ငံသား Right မှာကျတော့မကွာဘူးသူကတခုပဲနောက်တိုင်းရင်းသားဖြစ်တတ်မှတ်ခြင်းဆိုတာကလည်းဘလို့ရှင်းရှင်းလင်းလင်းအတိတ်ပဲအခုတိကျွန်တော်တို့မသိရသေးဘူးတလောက CRPH ကနေထုတ်သွားတဲ့ဗတင်းကြီးရှိသလိုအခုဒီNUG ကနေပြီးတော့ထုတ်လိုက်တဲ့ဒီလိုဟင်ဂျာနဲ့ပတ်သက်တဲ့မူဝါဒစာတမ်းပေါ့နော်ဆိုတော့ဒီနှစ်ခုကိုကျွန်တော်နိုင်ရှင်ပြီးပြန်ဖတ်ကြည့်တော့ပြန်လေ့လာကြည့်တော့မတွေ့ရလဲဆိုတော့အခုဒီစာတမ်းမှာပါလဲဆိုတော့ဒီဟိုလူမျိုးတိုင်းပေါ့နော် individual right နဲ့ collective right ဆိုတာခံစားခွင့်ရှိတယ်ဒါပေမဲ့ federal branding ကြတော့ဆိုတော့ဘယ်လိုရေးထားလဲဆိုတော့အပိုင်း1အခန်း4မှာ ตัวบลูยีทาเลยสรต้ายด้านลูเนซุอขวีมาอขวีน่ะบลูบอกต้ายด้านลูเนซุอขวีเนี่ยနိုင်ငံသားခွင့်နဲ့မတူပြန်ဘူးဆိုတော့နိုင်ငံသားဖြစ်တိုင်းတိုင်းသားလူနည်းစုခွင့်ရေးကိုမရနိုင်ဘူးဆိုတော့နိုင်ငံသားနဲ့တိုင်းသားဆိုတာပြန်ခွဲထားတယ်ဒါကိုပြန်ကြည့်ကြံပြန်80နှစ်ကအရေးလက္ခဏာဒါဒီမှာပြန်ပါလာပြီဆိုတော့ဒါ80နှစ်ဥပဒေကိုမဖြတ်သိမ်းဘူးဆိုတော့ကျွန်တော်ကပို့ပြီးတော့တန်တရားဝင်လာတာကဒီဟာတွေဆက်ပါလာနိုင်သေးလားဒါဆိုရင်ဒီဟာတွေပါလာနိုင်တဲ့အတွက်ဗဒိညမာလက်အခန်းဟိုအပိုင်းတည်းအခန်းလေးမှာဒီဟာကပြထားတာဒါမျိုးနောက်အခုအချိန်ညာတန်းမှာလည်းဟို1982ဥပဒေကိုမဖြတ်သိမ်းထားဘူးဒါပေမဲ့အဲ့ဒီဥပဒေတွေကိုကျွန်တော်ဟိုသူကအခြေခံဥပဒေတခုရေးဆွဲပြီးမှဒါကိုပြမယ်လို့ဟိုပြန်ပြီးတော့ဟိုဖြတ်သိမ်းမယ်လို့သူကရေးထားတယ်ဆိုတော့ကျွန်တော်တို့ဆိုရင်တာက82ဥပဒေကအဲ့ဒီထဲမှာပါတဲ့အချက်တွေကိုပြန်ယူသုံးပြီးတော့မှဟိုအခြေခံဥပဒေတခုတိဆောက်ပြီးတော့မှဒါကိုဖြတ်သိမ်းမယ်ဆိုရင်ဟိုတစ်ဖက်က Federalism တို့ Equal Right တို့ပြောနေတာလေကျွန်တော်တို့တအူးချင်းစီတွေးတဲ့အချိန်မှာကြားနေရတာပဲကြားနေရပါတယ်နော်ဆိုတော့ဒါပေမဲ့အဲ့ဒီထဲမှာအခုလို့ကျွန်တော်ပြန်ချိန်ထိုးကြည့်လိုက်တော့ဟို citizenship right တဆင့် name citizenship right ပုံစံမျိုးတွေဖြစ်လာမှာကိုကျွန်တော်ဆိုရင်လေအဲ့
တော့အဲ့နောက်တစ်ခုကဒီ NUG ရဲ့ထုတ်ပြန်ချက်ထဲမှာပေါ့နော်သူရိုဟင်ဂျာတွေနဲ့ပတ်သက်လို့ရှိရင်အရင်အစိုးရလက်ထက်တွေကဆောင်ရွက်လာတဲ့ဒီနိုင်ငံသား CCA ကတ် MVC ကတ်တွေထုတ်ပေးနေတာပေါ့နော်သူတို့ကနေပြီးတော့ဖြတ်သိမ်းမယ်ပေါ့ဒါတွေကိုပယ်ဖြတ်မယ်ဆိုပြီးတော့အဲ့ဒါရေးထားဟိုပြဟိုသူတို့မူဝါဒချမှတ်တဲ့တဲမှာဖော်ပြထားရဆိုတော့ဒါကရောဒီလိုမျိုး MPC ကတ်တွေကိုသူတို့ဖြတ်သိမ်းမယ်လို့ပြောလာတဲ့အပေါ်မှာရောနှစ်ပေါင်းများစွာနိုင်ငံသားဖြစ်ခွင့်ဆုံးရှုံးနေတဲ့ရိုဟင်ဂျာတွေအတွက်ကရောဒါတွေကဟိုအခွင့်အလမ်းတစ်ခုရောဖြစ်မလာနိုင်ဘူးလားရှင
်ဟုတ် NVC ကိုဖြတ်သိမ်းနိုင်တဲ့ပတ်သက်လို့ကျွန်တော်အထူးကြိုဆိုတယ်ဘာလို့လဲဆိုတော့ကျွန်တော်တို့ BH channel ကနေပြီးတော့ဒါကျွန်တော်ဟိုသုတေသနစာတမ်းနဲ့ကျွန်တော်တို့ထုတ်ထားတာရှိပါတယ်အဲ့ဒီမှာဘာလို့ကျွန်တော်တို့တွေ့ရလဲဆိုတော့ဆွဲတင်စစ်ဆိုတဲ့စနစ်တစ်ခုကျွန်တော်တို့တွေ့ရတယ်။အဲဒီဆွဲတင်စစ်ဆိုတော့ကျွန်တော်လည်းအဓိပ္ပာယ်ဖွင့်ပြမယ်။သူကတနေ့တစ်ခါရဲတို့လောက်ဝကတို့နောက်စစ်တပ်ကတို့နောက်ဒီလိုအာဏာပိုင်တွေဖွဲ့စည်းအစုံပေါ့နော်။အဲရိုဟင်ဂျာတအိမ်တက်ဆင်းတမိသားစုချင်းကိုသူကမှတ်တမ်းတင်ကြတယ်။ဓာတ်ပုံတွေရိုက်ကြတယ်။မိသားစုလိုက်စုပြီးတော့အိမ်မှာပေါ့နော်။ပြီးအဲဓာတ်ပုံကိုသူကအိမ်မှာချိန်ထားကြရတယ်။ဆိုတော့အိမ်မှာသူကမှတ်တမ်းတင်နေမှာအဲမိသားစုရဲ့ပိုင်ဆိုင်မှုကသူကမှတ်တမ်းတင်တယ်။ဒါဘယ်ကလေးဖြစ်လာလဲဆိုတော့1992ကလေးဖြစ်တယ်။ဒါဘို့ကျချင်းညကနေစပြီးတော့ဒီဟာကိုဖန်တီးလိုက်တာပေါ့နော်ဆိုတော့အဲ့နှစ်ခေအဲ့ချိန်ကတည်းကမတန်းနေတင်လာတဲ့ဟာက1920ခုနှစ်ပေါ့နော်သူတို့ဖတ်ပြရတဲ့ဒီဒီဖတ်ပြရတယ်ဆိုတာကလည်းသူတို့ကဟိုရှင်းပြရင်ဟိုအဝတ်စားတို့ဒီ document တွေယူရဖို့တော့ဝေးလေဆိုတာတားသမီးနှစ်ယောက်မှာတော့ဘယ်တားသမီးကိုတော့တေးပါစေဘယ်တားသမီးကိုတော့အသက်ကြီးရမယ်ဆိုပြီးမိခင်နဲ့ဆုံးဖြတ်ခဲ့ရတဲ့ပုံမျိုးဆိုတော့အဲ့လိုရက်ဆက်ကျန်တဲ့အနေထားမျိုးတစ်ခုကနေပြီးတော့ဒီလူတွေ survive ဖြစ်လာကြတာလေဆိုတော့သူတို့မှာရှိတဲ့အထောက်အထားတွေယူပြီးသွားဖို့သူတို့မှာအချိန်မရှိခဲ့ဘူးကျွန်တော်တည်တဲ့လောက်ကတော့မြန်မာပြည်မှာဒီမိသားစုတွေနဲ့ပတ်သက်လို့ data တွေအပြည့်အဝရှိပါတယ်ဟို NVC ဆိုတဲ့ဟာကဟိုရမယ်ပြတာပေါ့နော်ဒါဆိုရင်ငါတို့တိုင်းပြည်ဝင်လာတဲ့လူကဘယ်သူတွေလဲဆိုတာသိဖို့လိုအပ်တယ်ဆိုတော့ MND process ဆိုတာကကိုကသူကဒီ Rohingya တွေကိုဘင်္ဂါလီဖြစ်အောင်နိုင်ငံခြားသားဖြစ်အောင်ဖန်တီးဖို့အတွက်ကိုတမင်တည်ထင်ထားတဲ့စနစ်တစ်ခုသာဖြစ်တယ်ဒါကိုဖျက်သိမ်းလိုက်တာတော့ကျွန်တော်အထူးကြိုဆိုတယ
်ဦးကျော်ဝင်းတို့အခုဟုတ်ပါတော့ပြပရောက်တေရောပါဝင်ပါတော့အခုဒီဥကြောင်းဝင်းတို့ဖွဲ့စည်းလိုက်တဲ့ဒီမြန်မာနိုင်ငံလုံးဆိုင်ရာမွတ်စလင်လူမျိုးစုများအတိုင်ပင်ခံကော်မတီပေါ့နော်အဲ့ဒါကိုအခုချိန်မှာဘာကြောင့်အဲ့ဒီကော်မတီကိုဘယ်လိုပုံစံမျိုးနဲ့အခုချိန်ကြမှာဟိုဖွဲ့စည်းလိုက်တာလဲရှင
်အမ်ဒီမှာကျွန်တော်အားရစရာတွေ့ရတာကတော့ကျွန်တော်တို့အခုအနေထားမှာမြန်မာပြည်ရဲ့အနေထားပေါ့နော်အမ်ကျွန်တော်တို့မွတ်စလင်တွေဟာတခြားတိုင်းသားတွေနဲ့လည်းမတူတဲ့အနေထားဘယ်လိုလဲဆိုတော့ကျွန်တော်တို့ကကိုယ့်ကိုယ်ကိုကာကွယ်နိုင်တဲ့အနေထားမရှိကြဘူးဟိုဘယ်လိုလဲဆိုရင်ဥမာကချင်တိုင်းသားတို့ရှမ်းတိုင်းသားတို့ခရင်တို့ဆိုရင်ချင်းတို့ဆိုရင်သူတို့ကာကွယ်တပ်တွေရှိကြတယ်သူတို့နိုင်ငံသူတို့ရဲ့နေမြေတွေနဲ့သူတို့ဒေသတွေနဲ့သူတို့လုံခြုံရေးတွေရှိကြတယ်ကျွန်တော်တို့မှကျတော့မြန်မာတပြည်လုံးမှာမြန်မာပြည်အနှံ့ပြားမှာမွတ်စလင်တွေကနေထိုင်ကြတယ်ဆိုတော့ကျွန်တော်တို့ဒီမှာရှိတဲ့နိုင်ငံရေးလှုံ့ဆော်မှုဆိုတာကအဲ့ဒီအတွက်အကာအကွယ်မရှိကြဘူးဒါကြောင့်မို့လို့လေကျွန်တော်တို့ဆီမှာပြန်ကြည့်ပါကျွန်တော်တို့မွတ်စလင်တွေကခံစားရတဲ့ဒုက္ခကမနှဲလောက်ဘူးအမျိုးမျိုးဟိုအဲ့လိုအခုလိုအချိန်မှာဆိုရင်တော်တော်လေးကျွန်တော်တို့အတွက်သတိနဲ့နေရတဲ့အချိန်ဖြစ်တယ်ဆိုတော့ဒီမှာဘာတွေ့ရလဲဆိုတော့ဒီ political leadership vacuum တခုကျွန်တော်တွေ့ရတာဗောနော်အဲဒီဟာကိုကျွန်တော်တို့ပြန်ဖြည့်ဆည်းဖို့အတွက်ဒါဟိုရှင်းပြောလို့ရှိရင်ကျွန်တော်တို့ပြည်ပမှာရှိတဲ့လူတွေကယာယီသဘောမျိုးတာလည်းကျွန်တော်တို့ပါဝင်ခြင်းဖြစ်တယ်ဒီဟာကိုတကယ်တော့ဥဆောင်ရမှာကတကယ်လည်းအခုလည်းကျွန်တော်ဒီဖွဲ့စည်းတဲ့ထဲမှာဒီ safe zone ကိုရောက်နေတဲ့လူငယ်တွေအများကြီးပါတယ်ဆိုတော့တို့တွေကအဓိကဒီထဲမှာမောင်းနေအားနဲ့တို့ဥစည်းနေကြတာဗောနော်လူငယ်လေးတွေ Gen Z တွေဥစည်းနေကြတာဗောဒီဟာကိုဆိုတော့ကျွန်တော်တို့ကတော့တတ်နိုင်ဆုံးတတ်နိုင်တဲ့ဘက်ကနေပါဝင်ပြီးတော့ဟိုတတ်နိုင်တဲ့လောက်ယာယီကျွန်တော်တို့ပါဝင်ပေးမယ်အချိန်လေးတစ်ခုရ ညီမပြည်ထဲကနေပြီးတော့ဟိုအမိဖော်ပြီးတော့လှူရှားလို့ရပြီးတော့လုံခြုံတဲ့အနေနဲ့ဒီဟာမှရှိပြီဆိုရင်ကျွန်တော်တို့ဒီပြည်တွင်းရဲ့လူတွေအားလုံးနဲ့ကိုကျွန်တော်အစားထိုးသွားမှာဖြစ်ပါတယ
်။ဟိုတစ်ဖက်မှာတော့ဒီ NUG အမျိုးသားညီညွတ်ရေးအစိုးရပေါ်ကိုဒီမြန်မာမွတ်စလင်တွေပေါ့နော်သူတို့ရဲ့ထောက်ခံချက်ကရောဘယ်လိုရှိလဲရှင
်။အဲထောက်ခံချက်ဘယ်လိုရှိလဲဆိုတော့ယနေ့ကြာဆုံးနေတဲ့လူစင်းကိုကြည့်မယ်ဆိုရင်တော့တော်တော်လေးတွေးရမှာဖြစ်ပါတယ်။ကျွန်တော်တို့မွတ်စလင်တဲကဆိုရင်တော့ကျွန်တော်တို့သိရတယ်လို့အယောက်50ကျော်လောက်ရှိပြီးကြာဆုံးနေတဲ့မှာပေါ့နော်။အဲဖန်ခံနေပြီးတော့ဖန်ခံနေရတဲ့အထက်မှာလည်းအများကြီးရှိသလိုဥပမာကုမာရီတို့ပေါင်းမယ်ပေါ့နော်။ဆိုတော့တော်တော်များများကျွန်တော်တို့စီကဟိုဝေမိုးအောင်လို့ဝေမိုးနိုင်လို့ဒီဟိုမော်ယွာကနော်အဲ့လိုမျိုးပုံကူတွေလည်းရှိသလိုနော်တခြားအများကြီးလည်းဒီထဲမှာပါဝင်နေတာရှိတယ်ဆိုတော့ကျွန်တော်တို့တွေကရီခွေးရမှဘဲခွေးရမှဆိုပြီးကျွန်တော်ပြောနေတာမဟုတ်ဘူးကျွန်တော်ကတိုင်းပြည်ရဲ့ကောင်းစားရေးအတွက်ဒီလိုစနစ်တင်မရှိသင့်ဘူးဆိုတော့ကျွန်တော်ကထောက်ပြနေတာဆိုတော့ကျွန်တော်တို့အရင်ကျွန်တော်မြန်မာမွတ်စလင် community တွေနဲ့က NUG ကိုထောက်ခံတာနေမဟုတ်ဘူးကျွန်တော်တက်သေးပြီးတော့တိုက်ပွဲဝင်ကြတာဖြစ်တယ်ဆိုတော့ NUG နဲ့အနေနဲ့ကဒါကိုစဉ်းစားရမှာကကျွန်တော်တိုင်းပြည်ရဲ့ရှေ့ရဟာဟိုအတိတ်ကချစ်ခဲ့တဲ့ရှိခဲ့တဲ့ဒီ passive word ဒီဝါဒတွေပြန်ပြီးတော့ဆက်ပြီးတော့မချင့်သုံးဖို့ ਨੇ နောက်ထပ်ဘယ်လူမျိုးဘယ်ဘာသာဘယ်လူဖွဲ့စည်းကမှကျွန်တော်တို့ခံစားခဲ့ရတယ်နောက်ထပ်အဲ့လိုမျိုးမခံစားရဘူးအတွက်အမခံချက်ဒီပြဖို့လိုအပ်တယ်လို့ကျွန်တော်မြင်ပါတယ်ဟုတ်ဒါကြောင့်မလို့လေကျွန်တော်တို့အနေနဲ့ဟို NUG ဆိုရကိုကျွန်တော်တို့အခုဖိတ်စာလည်းပို့ထားပြီးပါပြီ request လည်းပို့ထားပြီးပါတော့ကျွန်တော်တို့အနေနဲ့တွေးဆချင်တယ်ကျွန်တော်တို့ဒီမြန်မာပြည်တော်မှာရှိတဲ့မွတ်စလင်လူဝင်လူကိုလူလဲဆိုရင်လည်းဒီသူတို့အခွင့်အရေးတွေနဲ့ပတ်သက်လို့သူတို့အသံတိုင်ပင်ဖို့အတွက်ပြောဆွေးနွေးဖို့အတွက်ကျွန်တော်တို့အနေနဲ့နိုင်ငံတော်ဒုသမရဝန်ကြီးချုပ်စသဖြင့်ပေါ့နော်နောက်တော့ဟိုနိုင်ငံခြားရေးဝန်ကြီးတို့နောက်ဒုသိဝန်ကြီးတို့ဒီထဲမှာနောက်ကျွန်တော်တွေ့ဆုံနေတာဒီ PDA ဝန်ကြီးတို့လာဝကဝန်ကြီးတို့ဒါအားလုံးကိုကျွန်တော်တွေ့ဆုံနေတဲ့အတွက်အဲ့ဒီအရနဲ့ပတ်သက်လို့ကျွန်တော်ဟိုစာတော့ကျွန်တော်ပို့ထားပြီးပါပြီဆိုတော့ကျွန်တော်တို့ဟို reply တော့ပြီးတော့မရသေးဘူးပေါ့နော်ကျွန်တော်စောင့်နေနေပါတယ်ဟုတ
်ဟုတ်ကဲ့ဒါကတော့မြန်မာနိုင်ငံလုံးဆိုင်ရာမွတ်စလင်လူမျိုးစုများအတိုင်ပင်ခံကော်မတီရဲ့ပြောခွင့်ရဦးကျော်ဝင်းဖြစ်ပါရရှင်အခုလို VOE မြန်မာပိုင်းကိုအချိန်ပေးပြီးတော့ပြောကြပေးတဲ့အတွက်ဦးကျော်ဝင်းကိုကျေးဇူးအများကြီးတင်ပါရရှင
်ဟုတ်ကဲ့ပါကျွန်တော်လည်းကျေးဇူးတင်ပါတယ
်အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ရိုညာပြည်သူများဆိုင်ရာဘူဝါရသဘောထားနဲ့ပတ်သက်လို့မန်အင်ဂျင်နိုင်ဆက်သွယ်မေးမြန်းတင်ဆက်ပေးတဲ့စနေညဇဂဝိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးကြတာပါခင်ဗျာ VOE မြန်မာပိုင်းတင်းတင်းကြပ်ကြပ်နဲ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေကြရတာဖြစ်ပါတယ်အခုဆက်လက်ပြီးနောက်ဆုံးရသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးပါအောင်ဗျာ
မြန်မာနိုင်ငံမှာဆီယနာဒိန်းနာဒေးလာကျော်လာချိန်မှာပဲဆန္ဒပြလှုပ်ရှားမှုတွေအပြင်အာဏာပိုင်တွေကိုခုခံတိုက်ခိုက်မှုတွေကြောင့်ထိခိုက်ဒေဆင်မှုတွေလည်းရှိနေပါတယ်ARD တိုင်းဒေတာကြီးကျုံပြိုမြို့နယ်ဇရေရိုးအုပ်စုလှေဆွဲကျေးရွာမှာစနေနေ့မနေ့ပိုင်းကစစ်တပ်နဲ့ဒေသခံတွေအကြားအပြန်အလှန်ပစ်ခတ်ကြပြီးတေဆုံးဒဏ်ရာရတာတွေရှိခဲ့ပါတယ်။ကချင်ပြည်နယ်ရွှေကူမြို့မြောက်ပိုင်းရဲစခန်းတစ်ခုကိုကချင်လွတ်လပ်ရေးတပ်ဖွဲ့ KIA နဲ့ပူးပေါင်းပြီးတောက်ကြတဲ့နှောင်းပိုင်းကတိုက်ခိုက်ခဲ့တယ်လို့ရွှေကူပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကသတင်းထုတ်ပြန်ထားတယ်လို့ကယားပြည်နယ်ဒီမော့ဆွမြို့မှာတော့စနေနေ့မနေ့ပိုင်းကပစ်ခတ်တိုက်ခိုက်မှုတွေရှိနေတယ်လို့ကရင်ပြည်အမျိုးသားကာကွယ်ရေးအဖွဲ့ပြန်ကြားရေးတာဝန်ရှိသူတဦးကပြောပါတယ်မြန်မာနိုင်ငံမှာဒီရက်ပိုင်းတွင်ကိုဗစ်အတည်ပြုလူနာတိုးလာနေပြီးတောက်ကြတွေကတော့အတည်ပြုလူနာ200ကျော်နဲ့အများဆုံးဖြစ်သွားတယ်လို့ချင်းပြည်နယ်တွန်းဆန်မှာတော့3ဦးသေဆုံးခဲ့ရပါတယ်ဒီရောဂါကူးစက်မှုကိုအိန္ဒိယနဲ့နယ်စပ်ချင်းကပ်နေတဲ့ချင်းပြည်နယ်ဘက်မှာအများဆုံးတွေ့ရပြီးပိုးတွေ့လူနာ200ဝန်းကျင်လောက်ရှိနေတယ်လို့ပိုးတွေ့လူနာ900ကျော်ရှိနေတဲ့သခိုင်းတိုင်းကဒုတိယအများဆုံးနဲ့ရန်ကုန်တိုင်းမှာတော့တရားနီးပါးနဲ့တက်တဲ့အများဆုံးဖြစ်နေတယ်လို့ကျန်းမာရေးဆိုင်ရာသတင်းပြန်ကြားရေးအဖွဲ့ဝင်ဒေါက်တာချင်းချင်းကြီးကဒီသတင်းပတ်ထဲမှာပဲ VOA ကိုပြောကြားခဲ့ပါတယ်။ကြီးခါကဒေါက်တာထန်ရှင်းခိုင်ကလည်းတွန်းဆန်မြို့နယ်ထဲမှာဒီခုရပိုင်းတွင်တည်ဆုံးရသူ6ဦးတည်းမင်းရှိနေတယ်လို့ပြောပါတယ်။အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ရဲ့ကုန်သွယ်ရေးဝန်ကြီးတွေဟာ COVID-19 ကာဝယ်ဆေးနဲ့ဆက်ဆက်ကုန်စည်စစ်ဆင်မှုတက်လက်မြန်ဆန်စီရေးနဲ့ပတ်သက်ပြီးစနေနေ့ကသဘောတူခဲ့ကြပါတယ်။ဒါပေမဲ့တွင်းကုံခွန်ဖယ်ရှားရေးမှာတော့သဘောတူညီချက်မရခဲ့ကြပါဘူး။တနင်္ဂနွေနေ့မှာနှခင်သတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှန်ပေါင်းဘေးရန်ရဲ့အမျိုးမျိုးကနေကင်းဝေးနိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်မျိုးသက်ပါ။
This program has